Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှင့်ပြည့်စုံတဲ့ညချမ်းမှာတော်ရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဇွန်လ23ရက်စနေညပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တွေကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမဧတနာကျော်ပါဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရရန်နိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေမှာလူပေါင်း 9.66 သန်းကျော်ပိုကူးခံထားရပြီဖြစ်သလိုသေဆုံးသူစုပေါင်း 42,000 ကျော်ဝန်းကျင်ရှိသွားပါပြီ။2019ဒီဇင်ဘာလမှာတရုတ်နိုင်ငံမှာစတင်တွေ့ရှိကြတဲ့အခါဆိုရင်နိုင်ငံပေါင်း210ကျော်မှာဒီပိုကူးစက်ပြန့်နှံ့နေတာဖြစ်ပါတယ်။ပြည်ခေရပိုင်းနေအတွင်းမှာပိုးကူးစက်မှုအခြေအနေဆိုးနေတဲ့အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါကူးစက်မှုအများဆုံးဖြစ်ခဲ့ပြီးတော့24နာရီအတွင်းမှာရောဂါကူးစက်သူ 11,458 ဦးရှိပါတယ်။အခုဆိုရင်အိန္ဒိယမှာရောဂါကူးစက်မှုအတည်ပြုထားတာတွင်ပဲ3သိန်းကျော်သွားပါပြီ။နိုင်ငံမှာပိုးကူးစက်မှုအများဆုံးဖြစ်တဲ့မဟာရာစထရာပြည်နယ်မှာရောဂါပိုးရှိသူ3သိန်းကျော်သွားတာဖြစ်ပြီးတော့မြို့တော်ညူဒေလီမှာတော့ပိုးကူးသူ2000တိုးလာပါတယ်။ဒီလိုမျိုးပိုးကူးစက်မှုတိုးလာပြီးမဲ့လူနာတွေပြန်နေကောင်းလာတဲ့အခြေအနေလည်းတိုးတက်မှုရှိပြီးတော့လူနာ 34,000 ကျော်ပြန်ပြီးနေကောင်းလာတယ်လို့အစိုးရကတောက်ကြနေကြပဲပြောပါတယ်။တနင်္ဂနွေလုံးတိုင်းတာနယ်ဒေသမှုကအခုချိန်ထိဆိုရင် 8,900 နာကတ်လာပြီဖြစ်ပါတယ်။အိန္ဒိယမှာဈေးဆိုင်တွေ shopping center တွေစက်ရုံအလုံးရုံတွေနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပြန်ဖွင့်လှစ်တဲ့အချိန်မှာပဲအခုလိုမျိုးပိုးကူးစက်မှုတွေမြင့်တက်လာတာပါ။လက်ရှိအနေအထားနဲ့ဆိုရင်အိန္ဒိယနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကမ္ဘာမှာစရုပ်ထမြောက်အဆိုးဆုံးနိုင်ငံဖြစ်ပြီးတော့တောက်ကြနေမှာပဲဗြိတိန်နိုင်ငံကိုကျော်တက်သွားတာဖြစ်ပါတယ်။သူရှိမှာတော့ American, Brazil နဲ့ Russia နိုင်ငံတို့ကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအများဆုံးနိုင်ငံတွေဖြစ်နေအစဉ်လိုက်ရှိနေပါတယ်။ရုရှားနိုင်ငံမှာတော့ဒီကနေ့ယောဂါပိုးထက်ကူးသူ 8,900 ကျော်ပြီးတော့စုစုပေါင်းပိုးကူးဆက်မှု 9,200 ကျော်သွားပြီဖြစ်ပါတယ်။24နာရီအတွင်းမှာသေဆုံးသူ114ဦးရှိပြီးတော့အခုချိန်ထိဆိုရင်တော့သေဆုံးသူပေါင်း 6,800 ကျော်သွားပါပြီ။ယောဂါပိုးကူးဆက်မှုအများဆုံးနဲ့ပိုးကူးဆက်သူ2သန်းကျော်တဲ့ American ပြည်အောင်စုမှာတော့ယောဂါကူးဆက်မှုရောကျလာနေတာတွေ့ရပြီးတော့တချို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လှစ်ပါတယ်။ဒါမဲ့လည်းအဲ့ဒီပြည်နယ်တွေမှာယောဂါကူးစက်မှုပြန်မြင့်တက်လာတဲ့အတွက်ကြောင့်မလို့လုပ်ငန်းတွေပြန်ပိတ်ရတဲ့အခြေအနေရောက်ပါတယ်။ယူတာနဲ့အော်ရီဂွန်ပြည်နယ်တွေကစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လှစ်တာကိုရပ်ထားလိုက်ပါတယ်။တက်ဆက်စ်အပါအဝင်ပြည်နယ်တချို့ကတော့လုပ်ငန်းတွေဖွင့်တာကိုရှေ့ဆက်လုပ်တာတွေ့ရပါတယ်။ပြည်နယ်အစိုးရတွေအနေနဲ့ကျန်းမာရေးဆိုင်ရာအန္တရာယ်ရှိတဲ့အခြေအနေနဲ့လူတွေအပြစ်မထွက်လို့အလုံးမလုံးကြရပဲနဲ့စီးပွားရေးထိခိုက်ရတဲ့အခြေအနေကိုချိန်ဆတွက်ချက်ပြီးတော့သူတို့ပြည်နယ်ပြန်ဖွင့်တဲ့မဖွင့်တဲ့လှုပ်ဆောင်ကြရတာဖြစ်ပါတယ်။ American ပြည်အောင်စုမှာယောဂါကူးစက်မှုဆိုင်ရာထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာ Anthony Fauci ကတော့ဒီလိုမျိုးပြည်နယ်စီးပွားရေးပြန်ဖွင့်တာတွေကိုအရှင်ရှော့အလုပ်ဖို့လိုတယ်လို့ပြောသွားပါတယ်။တချိန်တည်းမှာပဲအမေရိကန်မှာလူများစုဝေးဆန္ဒပြတာမျိုးတွေမှာပွဲစီစဉ်သူတွေအနေနဲ့ပါဝင်သူတွေကိုနှာခေါင်းစည်းတက်ခိုင်းဖို့ကျန်းမာရေးအရာရှိတွေတိုက်တွန်းသွားပါတယ်။ပြီးခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာပါဝင်သူများပြားနှာခေါင်းစည်းတက်မထားတာတွေ့ခဲ့ရပြီးတဲ့နောက်အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအခုလိုမျိုးအကြံပြုချက်ထွက်လာတာပါ။လူများနဲ့ပတ်သက်တဲ့ဒီလိုစုဝေးမှုတွေမှာပါဝင်သူတွေအနေနဲ့လည်းကိုယ်အစားအသောက်ကိုယူလာပြီးတော့စားသောက်ဖို့လူများထိတွေ့တဲ့မျက်နှာပြင်တွေကိုကင်ပြင်းလက်တန်းစင်စင်းနဲ့ဆေးဖို့တွေပါဝင် CDC ရဲ့အကြံပြုချက်တွေကိုတောက်ကြနေကပဲထုတ်ပြန်သွားတာဖြစ်ပါတယ်။အရင်ကထုတ်ပြန်ထားတဲ့အကြံပြုချက်တွေဖြစ်တဲ့မျက်နှာဖုံးနှာခေါင်းစည်းတက်ဖို့နဲ့တယောက်နဲ့တယောက်6ပေအကွာအနေထားနေဖို့လက်ကိုလည်းမကြာခဏအဆေးဖို့အချက်တွေကိုလည်းပြန်ပြီးတော့ထည့်သွင်းထားပါတယ်။ American သမ္မတ Donald Trump ကဒီကနေ့စနေနေ့မှာပဲ West Point စစ်တပ်ကသူဘွယ်နင်းသမင်ခန့်မှမှာမိကွန်ပြောကြားဖို့ရှိပါတယ်။အခမ်းအနားကိုဘွယ်နင်းသမင်ကျင်းပနေကြဘောလုံးအားကစားရုံထဲမှာမကျင်းပဘဲနဲ့စစ်တပ်ကတို့ရဲ့စစ်ရေးပြကွင်းပြင်မှာကျင်းပမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမဖြစ်အောင်လုပ်တဲ့အနေနဲ့စစ်တပ်ကတို့ဖွဲ့ရတင်းနန်းစင်1,100ကိုတယောက်နဲ့တယောက်6ပေအကွာမှာနေရာချထားပေးမှာပါ။ဘွယ်နင်းသမင်အခမ်းအနားကိုမိသားစုတွေလည်းတက်ရောက်လို့မရပါဘူး။ ဘိုးတန်တန်းစင်းတွေကိုယ့်နေရာကိုထိုင်ရပြီဆိုရင်တော့သူတို့နှာခေါင်းစီတွေကိုချလို့ရတယ်လို့ဆိုပါတယ်အခုလိုသမရမိန်ကွန်းပြောချိန်ဟာသမရဒေါ်နယ်ထရမ့်နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေအကြမ်းမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတင်းမာမှုတွေရှိခဲ့ပြီးတော့လူမျိုးရေးစန့်ကျင်ဆန္ဒပြပွဲတွေမှာစစ်တပ်ကိုခေါ်ယူတာဝန်ပေးခဲ့တာအတွက်ကာကွယ်ရေးဝန်ကြီးနဲ့သမရတို့သဘောထားကွဲလွဲတာတွေဖြစ်တဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်မေလ25ရက်နေ့မှာဖမ်းဆီးမှုတစ်ခုအတွင်းရဲကအင်အားအလွန်ကျုံတုံးလို့လူမဲအမျိုးသားတဦးသေဆုံးသွားရကနေပြီးတော့ဆန္ဒပြပွဲတွေကြဲကြဲပြင်းပြင်းပေါ်ပေါက်ခဲ့ပြီးတော့အခုသူ့နောက်ဆက်တွဲရိုက်ခတ်မှုဖြစ်နေအမေရိကန်ပြည်အရုံးမှာယဉ်ကျေးမှုဆိုင်ရာပြိပခါဖြစ်နေပါတယ်။အမေရိကန်မှာပြည်ရင်းစစ်အတွင်းဂျွန်စနစ်ကိုလိုလားတဲ့ပြည်နယ်ဆက်တစ်ခုပေါင်း Confederate အမှတ်တင်ကီတာရုပ်တုတွေကိုတချို့ပြည်နယ်တွေမှာဖယ်ရှားပစ်ခဲ့ကြပါတယ်။ကျန်တဲ့ရုပ်တုတွေကိုလည်းဖျက်ဆီးမှုတွေရှိပါတယ်။
တန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9303ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကတင်ပြသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်ကကုန်ပစ္စည်းလက်ကားရောင်းချတဲ့ဈေးတစ်ခုမှာဗိုင်းရပ်စ်ကူးစက်မှုတွေအသစ်တွေ့ရှိလာတဲ့အတွက်အိမ်သားကလူနေရပ်ကွက်12ခုကိုအပြင်မထွက်ရအမိန့်ထုတ်လိုက်သလိုဘေကျင်းမြို့ကိုလည်းခီးသွားတွေမလာဖို့တားမြစ်လိုက်ပါတယ်။ရှင်ဖာလီဈေးကအလုံသမား45ယောက်မှာရောဂါလက္ခဏာမပြောင်းမိမယ်လဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရှိခဲ့ရတယ်လို့ကျောင်းအနာပိုင်ကဒီကနေ့ပြောပါတယ်။ဒါကြောင့် virus ကူးစက်မှုတွေနောက်ထပ်ထပ်ဖြစ်လာမှာကိုစိုးရိမ်တဲ့အတွက်အာဏာပိုင်တွေကဘေကျင်းမြို့အိတ်ခရိုင်မှာစစ်အတွင်းအရေးပေါ်အခြေအနေကြီးညာသလိုမျိုးလှုပ်ဆောင်နေတာဖြစ်တယ်လို့ခရိုင်တာဝန်ရှိသူတဦးကပြောပါရယ်။ COVID-19 ရောဂါကူးစက်ခံထားတဲ့9ယောက်ဟာအဲ့ဒီရှင်ဖာလီဈေးကိုသွားခဲ့တယ်လို့တောက်ကြနေကအတည်ပြုခဲ့ကြောင်းဘေကျင်းမြို့တာဝန်ရှိသူတဦးကပြောပါရယ်။ပိတ်ခံလိုက်ရတဲ့လူနေရပ်ကွက်12ခုကလူတွေအတွက်အစားအစာနဲ့နေထိုင်လိုအပ်တဲ့အရာတွေဝယ်ဖို့အတွက်ကွန်မြူနတီပါတီဝင်နေတဲ့အခြားစီနာဝန်ထမ်းတွေကစီစဉ်လှုပ်ဆောင်ပေးနေတယ်လို့ဘေကျင်းသတင်းစာတစ်စောင်ကသူတို့ရဲ့လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါကြောင့်ဘေကျင်းမြို့အနေနဲ့အားသာပြိုင်ပွဲတွေနဲ့ပြည်နယ်တစ်ခုကနေတစ်ခုခီးသွားလာမှုတွေကိုချက်ချင်းရပ်ဆိုင်းသွားမှာဖြစ်ပါတယ်။ virus ကူးစက်မှုတွေမရှိတာရပ်ပေါင်း50ကျော်ရှိလာခဲ့တဲ့ဘေကျင်းမြို့အတွက်အခုလို virus ကူးစက်မှုတွေထပ်ဖြစ်လာတာကြောင့်ကန့်သတ်မှုတွေကိုပြန်လှုပ်လာနေပြီးတော့တင်းလာနေကြရင်တန်းတန်းကနေ3တန်းအထိကျောင်းတွေပြန်ဖွင့်ဖို့လှုပ်ထားတာကိုလည်းရှင်းဆိုင်လိုက်ပါတယ်ခင်ဗျာ။ဒီမနက်ကမှကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးအစိုးရရဲ့ကိန်းနဲ့ဆောင်ရွက်ပုံတွေကိုမချေနှက်လို့ဆန္ဒပြတဲ့နိုင်ငံသား9ယောက်ပါဝင်လူ10ယောက်ကိုရဲကဖမ်းဆီးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးအစိုးရကိန်းနဲ့ဆောင်ရွက်ပုံတွေကိုမချေနှက်လို့ဆန္ဒပြတာတွေကတ်မန်ဒူးမြို့တော်မှာဆက်ဖြစ်နေပြီးဒီနေ့မှတော့လူတွေရာနဲ့ချီဆန္ဒပြခဲ့ကြပါတယ်။ဒီဘောမှာပြီးခဲ့တဲ့မတ်လကဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံရသူတွေ့ပြီးခဲ့ကလူတွေကိုအပြင်မထွက်ဘဲနေကြဖို့မိန့်ထုတ်ထားတာပါ။ဒါမဲ့လည်းဗိုင်းရပ်စ်ကူးစက်သူအရေတော်ဟာ9000ကျော်အထိတိုးလာပြီးသေဆုံးသူလည်း16ယောက်ထပ်မံရှိလာတာကြောင့်အစိုးရဟာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အတွက်လုံခြုံရေးရှိတာတွေသေချာလုံဆောင်နိုင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်ခံနေရပါတယ်။ခတ်မန်ဒူးမြို့ကအဓိကလမ်းမကြီးတွေပေါ်မှာဒီနေ့3ရက်မြောက်အဖြစ်နဲ့ဆန္ဒပြတဲ့သူ1000လောက်ရှိခဲ့ပြီးတော့နီပေါ်ပြည်တွင်းရေးကိုဝင်အောင်နှောက်ယှက်တာကြောင့်နိုင်ငံသားတွေကိုဖမ်းတာလို့ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်။တောင်ကိုရီးယားမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ49ယောက်ထပ်ပြီးတော့တွေ့ရှိခဲ့ပါတယ်။ဒီထဲက44ယောက်ကတော့လူဦးရေထူထပ်တဲ့မြို့တော်ဆိုးမြို့တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာရောဂါကူးစက်ခံသူ1251ယောက်နဲ့သေဆုံးသူ198ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဆိုးမြို့ဒေသခံတွေအနေနဲ့အခုသတင်းမှတ်ကုန်မှာဘဲမှမသွားဘဲအိမ်မှာပဲနေဖို့နဲ့လူတွေအပြင်ထွက်တာတွေများလာတာကဗိုင်းရပ်စ်ကူးစက်မှုတွေတဖန်ပြန်ပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးလာနေတယ်လို့ KCDC ရဲ့ညွှန်ကြားရေးမှူးကလည်းပြောကြားလိုက်ပါတယ်ခင်ဗျာ။ Australia နိုင်ငံမှာဒီနေ့ပြုလုပ်ခဲ့တဲ့လူမျိုးရေးခွဲခြားမှုကိုစန့်ကျင်ကန့်ကွက်ပြီးလူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့တောင်းဆိုတဲ့ဆန္ဒပြပွဲကိုလူတွေထောင်ထဲချီပါဝင်ခဲ့ကြပါတယ်။ပြည်내ကောင်းဆောင်တွေက Australia နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေဒုတိယလိုင်းဖြစ်လာမှာကိုစိုးရိမ်ရတဲ့အတွက်ဆန္ဒပြပွဲကိုမလုပ်ဖို့သတိပေးတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာနှာခေါင်းစည်းမျက်နှာဖုံးတွေတက်ပြီးတယောက်နဲ့တယောက်ခက်ခေါက်ကအနေထားနဲ့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေအများစုကငြင်းငြင်းချမ်းချမ်းရှိခဲ့ပြီးဆန္ဒပြတဲ့သူတွေဟာလည်းလမ်းတွေပန်းခြံတွေမှာစုဝေးချီတက်ခဲ့ကြပြီးတော့တရားမျှတမှုမရှိဘဲငြင်းငြင်းမှုမရနိုင်ကြောင်းစတဲ့လက်ကင်ပိုစတာတွေကိုကင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ဒီနေ့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေအတော်များများကိုလည်းခြားထားတာကိုတွေ့ခဲ့ရပါတယ်။အမေရိကန်နိုင်ငံမင်နီယာပိုလစ်မြို့မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားစဉ်တေဆုံးပြီးတဲ့နောက် လူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကမ္ဘာတစ်ဝှမ်းမှာဖြစ်လာနေတာပါ။ဩစတြေးလျနိုင်ငံတစ်ဝှမ်းကဒီနေ့ဆန္ဒပြပွဲတွေထဲမှာတော့ပတ်မြုပ်ကဆန္ဒပြပွဲကအကြီးဆုံးဖြစ်ခဲ့ပါတယ်။အနောက်ဩစတြေးလျပြည်နယ်အကြီးအကဲမောက်မက်ဂါဝန်ကဒီဗိုင်းရပ်စ်ကူးစက်မှုကာယောဂါဆိုးကြီးမပြီးမချင်ဆန္ဒပြပွဲတွေမလုပ်ဖို့ပန်ကြားပေမဲ့လည်းဆန္ဒပြပွဲတွေကိုလှုပ်ခဲ့ကြပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစန်ကလည်းလူမှုဆန္ဒပြပွဲတွေကတိုင်းပြည်ပြန်နယ်လန်ထူဖို့လုပ်တဲ့နေရာမှာအန္တရာယ်ရှိလာနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်ခင်ဗျာ။ American စစ်တပ်မှာပုံနေတဲ့လက်နက်တွေနဲ့မော်တော်ယာဉ်တွေကိုဒေသခံရဲတပ်ဖွဲ့တွေကိုလှူတဲ့ Pentagon American စစ်ဌာနချုပ်ရဲ့အစည်းအဝေးမှာစစ်ဝေဖန်တာတွေတိုးလာနေပါတယ်။ American မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးထားတဲ့တည်ဆုံသွားတဲ့ပုံမှာကန့်ကွက်ဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီဖြစ်နေချိန်မှာပဲအမေရိကန်စစ်ဌာနချုပ်ရဲ့ဒီအစည်းအဝေးပေါ်မှာဆန်းစစ်ဝေဖန်တာတွေဖြစ်လာနေတာပါ Pentagon စစ်ဌာနချုပ်ရဲ့1033ဆိုတဲ့အစည်းအဝေးဟာ1992ခုနှစ်ကစတင်ခဲ့တာကြောင့်ဆယ်စုနှစ်တည်းနဲ့ချီရှိလာခဲ့တာဖြစ်ပြီးတော့အခုအထိအမေရိကန်ဒေါ်လာ9ဘီလီယံကျော်တန်ဖိုးရှိတဲ့လက်နက်ပစ္စည်းကိရိယာတွေကိုရဲတပ်ဖွဲ့ကိုလှူဒါန်းခဲ့ပြီးလည်းဖြစ်ပါတယ်ဒီထဲမှာအမေရိကန်စစ်တပ်မှာအသုံးပြုတဲ့မောင်းမြန် rifle တွေနဲ့အာဖဂန်နဲ့အီရတ်ကအမေရိကန်တပ်တွေမှာအသုံးပြုတဲ့မိုင်းတံခံနိုင်တဲ့စစ်ကားတွေလည်းပါဝင်လာဖြစ်ပါတယ်ဒီလနဲ့တည်းကလူတွေရဲ့အသက်ပေါင်းများစွာကိုကာကွယ်နိုင်ခဲ့သလိုရဲတပ်ဖွဲ့ကိုအရေးပေါ်တုံ့ပြန်ဆောင်ရွက်နိုင်ဖို့အတွက်လည်းလှုံ့ဆော်ပေးနိုင်ခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့တွေကဒီစီဇန်နဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုပါတယ်။ဒါမဲ့လည်းဒီလနဲ့ပစ္စည်းကိရိယာတွေကရဲတပ်ဖွဲ့ဝင်တွေကိုပုံမှန်မိုးဆေးရှာဖွေတာတွေနဲ့ဆန္ဒပြတာတွေပေါ်မှာအင်အားအလွန်ကျော်အသုံးပြုတာတွေဖြစ်ပေါ်စေတယ်ဆိုပြီးတော့ဝေဖန်သူတွေကထောက်ပြပြောဆိုနေကြပါတယ်။ရဲတပ်ဘက်ကအင်အားသုံးဖြည့်ရှင်းတာတွေကိုလူလူကမကြေမနက်ဖြစ်တဲ့ပုံမှာတုံ့ပြန်တဲ့အနေနဲ့သမ္မတဥပမာအစိုးရက2015ခုနှစ်မှာဗနက်လန်စွတ်တွေဒုံးလန်းတဲ့လောင်ချာတွေနဲ့အခြားစစ်ဖက်သုံးပစ္စည်းကိရိယာတွေကိုမလွှဲပြောင်းရဘူးဆိုပြီးတော့ဒီစီဇန်မော်ကန့်သတ်မှုတွေတင်းတင်းကြပ်ကြပ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့သမ္မတထရန့်ကအဲ့ကန့်သတ်ချက်တွေကို2019 August လမှာပြန်ပြီးတော့ရုပ်သိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ပြည်ရေးကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လှန့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ရသိတောင်မြို့နယ်ဒုံပိုက်နယ်ကြားဆောက်ရဲစခန်းကိုဒီကနေ့မနက်ပိုင်းမှာအေအေဘက်ကဝင်ရောက်တိုက်ခိုက်တာကြောင့်ဒေသခံတွေတင်းရှောင်လေရတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါရသိတောင်မြို့နယ်ကဒုံပိုက်နယ်ကြားဆောက်ရဲစခန်းကိုဒီမနက်မှာအေအေရခိုင်လက်နက်ကန်ဖွဲ့ကဝင်ရောက်တိုက်ခိုက်တာလို့တမရပြောခွေးရဗိုလ်မှူးချုပ်စော့မင်းထွန်းကပြောပါတယ
်ဒီနေ့မနေ့ကတော့9နာရီခွဲလောက်မှာအငူမော်ဒေသမှာရှိတဲ့ဒုံးပိုက်ရဲစခန်းညနေကတော့ရေတိတော်ညနေတိုင်းမှာပါမယ်ဒုံးပိုက်ရဲစခန်းကိုအေးကျမ်းပတ်ကောင်းတဲ့ညကျွန်တော်လာရောက်ပြခတ်ခဲ့တာရှိတယ်ခဲပွဲတော့10မိနစ်55နာရီလောက်ပြောကြဒီရှေ့ဘက်ကိုအေးကျမ်းပတ်ကောင်းတဲ့ဘက်ဆက်ပါခတ်ပြီးသွားတယ်အဲကျွန်တော်ထိခိုက်တာရရှိမှုမရှိပါဘူးတမရနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့လူငယ်ဆိုင်ရာလုပ်ငန်းများဆက်လက်ဆောင်ရွက်လျက်ရှိပါ
ဒုံးပိုက်ကြီးရွာအုပ်ချုပ်ရေးမှူးကတော့တနပ်ပြစ်တန်ကြားတာနဲ့ရွာသားတွေနှိစက်ရွာကိုထွက်ပြေးနေရတယ်လို့ဆိုပါတယ
်။မနေ့9နာရီ7တုံးလောက်မှာထိတာဆိုတော့ရွာသားတွေကြောက်ပြီးတော့အကုန်လုံးမိခိုက်ရာပြင်းပြရှိရာပြင်းချုံနေတာပေါ့။အောင်မလိုက်ရယ်ဆံမဲ့ရယ်စစ်တပ်ဘက်ကလည်းတွားတဲ့သူတွားပါရဲ့။အင်းတွေတို့လူတွေတို့မထိပါဘူးရွာသားတွေအတွက
်။ဒီပြစ်ခတ်တိုက်ခိုက်မှုတွင်ရဲစခန်းဘက်ထိခိုက်မှုအခြေအနေကိုတော့မသိရသလိုရဲစခန်းဘက်ကိုတွားလာတဲ့လူတွေလည်းမရှိဘူးလို့သူကဆိုပါတယ်။တိရခါမြူရန်လို့တော့ကိုစလေဥခင်မောင်လက်ကတော့ဒီတိုက်ခိုက်မှုတွင်ထိခိုက်မှုအခြေအနေရှိနိုင်တယ်လို့ဆိုပါတယ
်လူနာတင်ကားကစီတော့ရောက်ရောက်လာတဲ့ဖြတ်သွားတယ်လို့ကြားတယ်အဲ့ဒီအငူမော်ကတစ်ဆင့်စစ်တီဖြစ်ပေါ့တခါတော့ကြားမတော်ဘူးထင်တ
ယ်ရခိုင်လက်နက်ကန်အေအေဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဒုံးပိုက်နယ်ခြားဆောက်ရဲစခန်းတိုက်ခိုက်ခံရတဲ့ဖြစ်စဉ်အခြေအနေကိုမသိရသေးဘူးလို့ဆိုပါတယ်ပြည်ကရမေလ၂ရက်နေ့ကလည်းဒုံပတ်ကျေးရွာနေမှာနေချဆောက်ရဲသားဖွဲ့ဝင်တချို့နဲ့အေအေတို့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့နေချဆောက်ရဲသားဖွဲ့ဝင်တို့တန်ရာရရှိသွားခဲ့ပါတယ်မေလ29ရက်နေ့ကလည်းရတိတ်တောင်မြို့နယ်ကတစိမ်းမြိုင်နေချဆောက်ကင်းစကန်းကိုအင်အား100လောက်ရှိတဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကနေဝင်ရောက်တိုက်ခတ်ခဲ့ပြီးရဲသားဖွဲ့ဝင်6ဦးနဲ့မိသားစုဝင်3ဦးကိုဖမ်းဆီးသွားခဲ့ပါတယ်ဒီတိုက်ခိုက်မှုမှာရဲသားဖွဲ့ဝင်အနည်းဆုံး4ဦးကြဆုံးခဲ့ပါတယ်နောက်တစ်ရက်မှာမိသားစုဝင်တွေကိုပြန်လှုပ်ပေးခဲ့ပေမဲ့ရဲတပ်ဖွဲ့ဝင်တွေကိုအခုချိန်ထိဖမ်းဆီးထားဆဲဖြစ်ပြီးသူတို့ရဲ့အခြေအနေအတိအကျကိုလည်းမသိရသေးပါဘူး။ရခိုင်လက်နက်ကိုင်အေဘက်ကနေ2019ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗူဒိတောင်မြို့နယ်မှာရှိတဲ့ကတိလှငမင်းပေါ်ဂုတ်ပြီးနဲ့ကြောက်တောင်ရဲကင်းစခန်း၄ခုကို၎င်းမလ9ရက်နေ့မှာဘုံနှုံမြို့နယ်မှာရှိတဲ့ယူရီယုတ်ရဲကင်းစခန်းကို၎င်းအေပြီလ10ရက်နေ့မှာမြောက်ဦးမြို့မှာရှိတဲ့ရဲတိုင်းရင်ဌာနချုပ်အား၎င်း စူရိုင်လ16ရက်နေ့မှာဘူရီတောင်မြို့နယ်ကညောင်ချောင်းနယ်မြေရေကင်းစခန်းကို၎င်းဝင်ရောက်တိုက်ခိုက်ခဲ့ရမှာရဲတပ်ဖွဲ့ဝင်25ဦးကြာဆုံးပြီး16ဦးတန်ရာရရှိခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တချို့နဲ့မိသားစုဝင်တချို့ဖမ်းဆီးခံခဲ့ရတယ်လို့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်မြန်မာစစ်သားနှင့်အေအေဖွဲ့တို့ကြားတနစ်ကြော်ကြားစစ်ရေးသိမ်းမှောက်မှုဖြစ်စဉ်တွင်အရသား2သိန်းနီးပါးစစ်ဘေးသိမ်းရှောင်နေရပြီးတော့တိုက်ပွဲစဉ်တွင်အရသားတွေတိတ်ဆုံးတန်ရာရရှိမှုတွေကလည်းများပြားလာနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
်သတင်းတောက်တွေအနေနဲ့သတင်းရယူပိုင်ခွင့်ရလက်နက်ကိုင်အဖွဲ့တွေနဲ့ဆက်သွယ်မေးမြန်းတင်ပြတာတွေအပေါ်အကြမ်းဖက်မှုတိုက်ဖြည့်ရေးဥပဒေနဲ့ရေးယူမခံရအောင်ဘလို့ဆောင်ရွက်တင်တယ်လဲဆိုတဲ့အမြင်တွေကိုပြောပြပါမယ်ကျွန်တော်မိုးစော်ပါသတင်းသမားတွေသတင်းမင်းမြန်ရယူတာနဲ့ပတ်သက်ပြီးအကြမ်းဖက်မှုတိုက်ဖြည့်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့အပေါ်အစိုးရကကာကွယ်ပေးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘဟုပြန်ကြားရေးကော်မတီဝင်စာရေးဆရာမုံရွာအောင်ရှင်ကသူ့ရဲ့ပုဂ္ဂလိကအမြင်ကိုအခုလိုပြောပါတယ
်အခုမတရားတဲ့ဥပဒေပဲဖြစ်ဖြစ်အကြမ်းဖက်ဥပဒေပဲဖြစ်ဖြစ်ပေါ့လေအခုကျွန်တော်တို့ရဲဘော်တွေသတင်းသမားတွေအဲဒုက္ခရောက်နေတယ်ခံစားနေရတယ်အဒီဟာရဲ့အခြေခံအကြောင်းကတော့လေကျွန်တော်တင်တယ်အစိုးရဆိုတာကတော့တကူလုံးနဲ့တော့ဆိုင်တယ်သို့တော်လည်းပဲကျွန်တော်တို့မှာအကန့်အသတ်တွေရှိတယ်အဲ့ဒီအကန့်အသတ်တွေကိုလောလောဆယ်အစိုးရအနေနဲ့ကကျော်လွန်လို့မရသေးဘူးလို့ကျွန်တော်ကမြင်တယ်နော်အဲ့တော့ကျွန်တော်တရားဘယ်လိုကျော်လွှားမလဲဆိုရင်တော့တွတ်တော်တွေကပဲကျွန်တော်တို့ကျော်လွှားမှာပါ
လွတ်တော်မှာမေကွန်မင်းမြန်းတာမျိုးကနေဖြည့်ရှင်းဆောင်ရွက်နိုင်မယ်လို့မြင်ကြောင်းလည်းသူကပြောပါတယ်။သတင်းသမားတွေကိုကောက်ွယ်နိုင်ဖို့ဆိုရင်သတင်းမီဒီယာဥပဒေကိုထိထိရောက်ရောက်ပြင်ဆင်ရေးဆွဲဖို့နဲ့သတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကိုညှင့်တင်ဖို့လိုအပ်ကြောင်းလည်းမုံရွာအောင်ရှင်ကအကြံပြုပါတယ်
။မီဒီယာဥပဒေကိုတကယ်ပြည်ပြင်းတဲ့မီဒီယာဥပဒေဖြစ်ဖို့လိုတယ်။ကျွန်တော်တို့ပြီးခဲ့တဲ့2014လောက်ကဒီပြုတ်ထားတဲ့မီဒီယာဥပဒေကတကယ်တော့ဘာမှပြည့်စုံတဲ့ဥပဒေတော့မဟုတ်ဘူးအဲ့တော့ဒီဟာကိုတည်တည်ချာချာပြန်ပြီးတော့တကယ်တိတိယောက်ယောက်ဖြစ်တဲ့ခင်းနဲ့လဲပျော်ညီတဲ့မီဒီယာဥပဒေကောင်တစ်ခုဖြစ်အောင်ပြန်ပြီးတော့လုပ်ကြရလိမ့်မယ်လို့ယူဆတယ်ဒါဥပဒေပိုင်းပေါ့နောက်နံပါတ်2ကတော့မီဒီယာကောင်စီရဲ့အခန်းကဏ္ဍကိုဒီရက်ပို့ပြီးတော့ညှင့်တင်ဖို့လိုမယ်လို့ကျွန်တော်တို့ယူဆတယ်
ရက်ဘက်အဖွဲ့အစည်းဝင်တူဖြစ်တဲ့ဦးတွင်လင်းအောင်ကသတင်းမီဒီယာဥပဒေမှာသတင်းရယူပိုင်ခွင့် RTI နဲ့ပတ်သက်လို့အာမခံရှိစေဖို့အတွက်လည်းအခုလိုအကြံပြုပါတယ်
။အခုဆိုရင်ကောင်စီဥပဒေထဲမှာက RTI နဲ့ပတ်သက်တဲ့အချက်မျိုးတွေဆိုဘာမှမရှိဘူး။ဆိုတော့သတင်းချက်လက်ရဖို့အတွက်ကိုတောင်းလို့မပေးရင်ဘာပြန်လို့လုပ်ရလဲဆိုတဲ့ဟာကမပါဘူး။ဆိုတော့အဲ့ဒီမှာဘာပဲပါနေလဲဆိုတော့လောဆယ်မှာသတင်းသမားတွေကမှားယွင်းမှုရှိရင်တော့ဘယ်လိုတိုင်မယ်ဘယ်လိုဖြေနိုင်မယ်ဘယ်လိုရေးယူမယ်ဆိုတာပါတယ်။သတင်းသမားတွေကဒီအချက်လက်တွေကိုဒီသက်ဆိုင်ရာဌာနတွေကနေပြီးတော့မှကြောက်အောင်လို့တောင်းတဲ့အခါမှာမရရင်တော့အဲ့တက်ဆိုင်ရာဌာနတွေကဘလို့ပြန်တာဝန်ယူမယ်ဆိုတဲ့အချက်ကြတော့တိတိယရောရှင်းရှင်းလေးမပါဘူးဒါတော့ကျွန်တော်ဥပမာတစ်ခုအနေနဲ့ပြောတာကျွန်တဲ့အခြေအနေလည်းအများကြီးရှိတယ်ဆိုတော့မီဒီယာကောင်ဆယ်ကိုပို့ပြီးတော့ခန့်ခန့်တာမြင့်မှုဆိုရင်သူပေါ်ပေါက်ဝေးဖောင်းလာရလမ်းကြောင်းဖြစ်တဲ့မီဒီယာကောင်ဆီဥပဒေကိုပို့ပြီးတော့ထိရောက်အောင်ပြင်ဆင်ဖို့လိုပါတယ်အဲ့ဒါကိုကျွန်တော်ဒီတော်တော်အနေနဲ့တာဝန်ယူလို့ရတယ်
နောက်ပြည်စုံနဲ့ RTI ခေါ်တည်င်းရယူပိုင်ခွင့်နဲ့ပတ်သက်တဲ့ဥပဒေပေါ်ပေါက်အောင်လဲဆောင်ရွက်ကြဖို့တိုက်တွန်းချပါတယ်VOM သတင်းဌာနရဲ့ editor ချုပ်ဦးနေမျိုးလင်းကတော့အစိုးရဌာနကပြောရေးဆိုခွင့်ရှိသူစီးရင်တွေထုတ်ပြန်ပေမဲ့ဆက်သွယ်တဲ့အခါမရတာကြောင့်သတင်းရယူဖို့ခက်ခဲကြောင်းထောက်ပြပြောဆိုပါတယ်။ဦးနေမျိုးလင်းကသူအကြမ်းဖက်မှုတိုက်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးခံရစဉ်ဥပဒေကြောင်းအရကောက်ွယ်ပေးသူရရှိဖို့ခက်ခဲတဲ့အခြေအနေကိုကြုံရတာကြောင့်အခုလိုအကြံပြုတိုက်တွန်းပါတယ်
။မီဒီယာသမားတွေတခုခုဖြစ်ပြီဆိုရင်ဥပမာကျွန်တော်ဖြစ်ပြီဆိုရင်ရှင်းနေပြီသူ့ကိုကောအမန်မဒီဘူးမီဒီယာကောင်စီအနေနဲ့ဒီလိုမျိုးဥပဒေထောက်ကူပြုအခွင့်အလိုမျိုးဖန်တီးပေးတဲ့နဲ့မီဒီယာကိုကာကွယ်ပေးမဲ့ဥပဒေထောက်ကူပြုအခွင့်တန်တန်မာမာရှိဖို့လိုတယ
်မန္တလေးခြေဆိုင် Voice of Myanmar VOM သတင်းဌာန Editor ချုပ်ဖြစ်တဲ့ဦးနေမျိုးလင်းကိုအကြမ်းဖက်မှုတိုက်ဖြည့်ရေးဥပဒေနဲ့ပြီးခဲ့တဲ့မတ်လကတရားစွဲဆိုခဲ့တယ်လို့ရခိုင်ခြေဆိုင်နေရင်စရာသတင်းဌာနကသတင်းသဘာ2ဦးဖမ်းခံရပြီးသတင်းဌာနအချို့ရဲ့ website တွေကိုလည်းအာဏာပိုင်တွေကပိတ်ပစ်ခဲ့ပါတယ်အကြမ်းဖက်တိုက်ဖြည့်ရေးဥပဒေနဲ့အရေးယူခံရတာမျိုးမရှိစေဖို့အတွက်အကြမ်းဖက်မှုကျူးလွန်အောင်လှုပ်ဆော်တဲ့အရေးသားမျိုးမဖြစ်စေဖို့သတင်းသမားတွေအနေနဲ့သတိထားတဲ့ကြောင်းတရားလွတ်တော်ရှေ့နေဦးတန်းစော်အောင်ကထောက်ပြပါတယ်
အဲ့တော့ဒီမှာကတော့အကြမ်းဖက်သမားရေလို့ကျွန်တော်ပြောဘယ်သူလက်နက်ကိုင်အဖွဲ့အစည်းပဲဖြစ်ဖြစ်လို့သူတို့ဒီဆက်ဘက်ဆောင်ရွက်တဲ့အခါမှာเนาะဒီအဓိကအဖြစ်ဒီလုံဆောင်မှုဖြစ်တဲ့အရေးသားမျိုးတင်ဆက်မှုမျိုးမဖြစ်ဖို့လိုတဲ့ဥပဒေပဋိပက္ခကတော့ကျွန်တော်တို့ဒီသတင်းမီဒီယာဥပဒေမှာ
တရင်သမားတွေကိုသတင်းယူပိုင်ခွင့်เนาะဒီလူသတင်းယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အတိအကျပေါ်ပြထားပြီးသားဖြစ်တယ်အဲ့တော့သတင်းသမားကဥပဒေနဲ့အညီเนาะဒီကိုယ့်ရဲ့စီကန်ဘောင်တွေကလုံးလို့ရှိရင်ခြားဥပဒေနဲ့အရေးယူလာတတ်ဒီသတင်းမီဒီယာဥပဒေနဲ့ပဲအရေးယူတင်တယ်
အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့သတင်းသမားတွေတရားစွဲဆိုခံရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာ Journalist ကွန်ရက်ကကမကထပြုစီစဉ်တဲ့ဒီကနေ့ online ဆွေးနွေးပွဲအတွင်းဒီလိုအကြံပြုပြောဆိုသွားကြတာပါဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးသူတွေအပြင်သတင်းသမား30လောက်ပါဝင်တက်ရောက်ဆွေးနွေးခဲ့ကြပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
subscribe ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးအေးအောင်ပါ။ဒီတစ်ပတ်မှာတော့ပြည်နယ်ပြည်မှာလူ့ခွင့်ရေးချိုးဖောက်ခံရတဲ့ရေလုံသားတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ကိုယ်အနေနဲ့ကကြောက်လန့်တော့ရရဆက်ရတာပဲလေ။အဲ့လိုမှမလို့ရင်ကျွန်တော်ကဒီလောက်အုပ်ချုပ်လို့မရဘူး
။သူရဲ့ကြားဖောင်လုပ်သားတွေကိုရိုင်းနှီးမိတာမျိုးရှိရလို့ပြောခဲ့တဲ့ AOD တန်းကကြားဖောင်တစ်ခုရဲ့ဖောင်ဝစီဖြစ်ပါတယ်။ဒီဆောင်မှာကို Moon News Agency ကတင်ဒါဝန်ဆောင်မှုကဆက်လက်တင်ဆက်ပေးသွားမှာပါ။အ
ဲဗနက်ဆိုလေးတဲ့နမဲလားတအိုးချက်လား
။ရေလုတ်သားတွေဟာဝမ်းရည်အတွက်ပင်လယ်ပြင်မှာလှနဲ့ချီပြီးအလုပ်လုပ်ကြရပါတယ်။အမည်မဖော်လိုတဲ့ရေလုတ်သားတဦးကတော့ပင်လယ်ပြင်ကြားဖောင်ရေလုတ်သားတွေဟာလူခွင့်ရေချိုးပောက်ခံရတာတွေကိုမျက်မြင်ကိုယ်တွေ့ကြုံခဲ့ဖူးတယ်လို့ပြောပါဗျ။အဲ့ဒီ
ကိစ္စကြီးကျင်းပြီးရေနောက်တော့ပင်လယ်ထဲမှာနည်းနည်းချီချီလုတ်တာတွေဒီလိုဖြစ်နေဖြစ်တာတွေအဲ့ဒါမျိုးတွေ့ဘူးရောနော်ကျွန်တော်တို့တော့ကျွန်တော်တို့ကတိုက်တာမျိုးကဖြစ်ရတဲ့ကတော့ဒီကငန်းတော်ရမှာပြောရင်းကြိုးကြလည်းမလုပ်ဘူးကြဘူးတောင်းသားလေးကျင်းနေတာကလေးဆင်းလာတယ်ဒီလိုဖြစ်တော့သူကတို့လုတ်တက်တယ်လို့ပေါင်းမှုခံနေရင်းနဲ့ဆိုင်တော့
သတင်းမီဒီယာတွေမှာလည်းမွန်ပြည်နယ်ရေပိုင်နက်ထဲကိုရောက်ရှိလာတဲ့အေယော်ဒီကြားဖောင်တွေကလူကုန်ကူးခံရတဲ့လူတွေရဲ့အကြောင်းနဲ့လူခွင့်ရေချိုးဖောက်ခံရတဲ့အကြောင်းတွေကိုမကြာခဏကြားမြင်နေရပါတယ်။ဒါပေမဲ့ဒီလိုကြုံလာရတိုင်းလုံလောက်တဲ့ဥပဒေအကာအကွယ်တော့မရကြပါဘူး။မွန်ပြည်နယ်ကပင်လယ်ပြင်ငါးဖမ်းလုပ်ငန်းကိုပြည်နယ်ငါးဦးစီးဌာနနဲ့မွန်ပြည်နယ်ရဲတပ်ဖွဲ့တို့ကပြည်ခဲ့တဲ့ဖေဖော်ဝါရီလကုန်လောက်ကတွားရောက်စစ်ဆေးခဲ့ပါတယ်။အဲ့လိုစစ်ဆေးရမှာဦးစိုးမင်းကမွန်ပြည်နယ်ငါးလုပ်ငန်းဦးစီးဌာနရဲ့ဒုပြည်နယ်မှုအဖြစ်လိုက်ပါခဲ့ပါတယ်။အခုချိန်မှာတော့ပင်စင်စားဖြစ်တော်ပြီဖြစ်တဲ့သူကသူ့အနေနဲ့ကတော့ပင်လယ်ပြင်ကကြားဖောင်လုပ်ငန်းတွေစီကိုစစ်ဆေးရေးတွားခဲ့တော့က
အခုတွားရောက်တဲ့အခါမှာတွေ့ရှိချက်ကတော့ဟိုအလွန်အချိန်ဆိုးဆိုးဝါးဝါးတွေ့ရတယ်။ဒါဖြစ်လို့ဆိုကျွန်တော်ငါးလုပ်ငန်းဦးစီးဌာနကနေတတ်မှတ်ပေးထားတဲ့ license မပါတာရယ်အဲလေရေလုံသားတွေမှာလည်းရေလုံတော့ကမပါတာရယ်အများဆုံးတွေ့ရတယ
်။မုံမီနယ်ရေပိုင်နဲ့ထဲမှာလောက်ကင်ဖို့လုပ်ငန်းရှင်တဦးကိုကြားဖောင်ရှစ်ဖောင်နှောင်းနဲ့အယောက်30ကိုခွင့်ပြုထားပါတယ်။ဒါပေမဲ့ကွင်းစင်းစစ်ဆေးတဲ့အခါမှာလုပ်ငန်းရှင်တဦးကိုဖောင်90ကနေ100လောက်အထိလောက်ကင်နေတာကိုတွေ့ရကစုစုပေါင်းကံဝေးကြားဖောင် 1,123 လုံးအထိမွန်ရီပိုင်းနဲ့ထဲမှာတွေ့ရှိခဲ့ရပါတယ်။အဲ့မှာရှိတဲ့ကြားဖောင်အလုပ်သမားတွေကနှိမ့်ဆက်ခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဖောင်ဦးစည်းဦးခင်ဆိုကတော့
ဦးစည်းချုပ်တွေကလည်းရိုက်တာလို့နှက်တာလို့နော်ဟိုဖောင်ထမင်းဝော့မကြွေးတာလို့ရေတောင်ဝော့မတိုက်တာလို့လိုင်းပေါ်မှာဟူတင်ထားရှိတယ်။အခုတည်းကလိုင်းပေါ်မှာရှိလို့မထင်းကြောင်းကိုကျွန်တော်ရိုက်တယ်နဲ့လဲဆိုမရိုက်တယ်ကျွန်တော်မရိုက်ဘူးမဟုတ်ဘူးဒါပေမဲ့ကျွန်တော်အဲ့ဒီ မရိုက်လို့လည်းမရဘူးလေရိုက်တဲ့ဆိုတာလည်းလူတောင်းရိုက်တာတော့မဟုတ်ဘူးသုံးမကိုတန်းသမီးတော်ကိုရိုက်ဆုံးမစီကမတော်တာလို့လို့ရှိရင်ဒါပဲကိုလည်းသူတို့အရှင်ပြေအောင်ကိုနည်းနည်းပါကြောက်လန့်တော့ရိုက်ရနဲ့ရတာပဲလေအဲ့လိုမှမလို့ရင်ကျွန်တော်ကဒီလောက်အုပ်ချုပ်လို့မရဘူး
ကျပောင်လုတ်သားတွေကတော့ဖောင်ဦးစီးနဲ့ပြဿနာဖြစ်တဲ့အပြင်လုပ်ငန်းရှင်တွေရဲ့သဘောကိုယ်တာတစ်ဖက်သက်စာချုပ်ချုပ်ဆိုထားတဲ့အတွက်ကြောင့်ပြဿနာသဆုံးရဖြစ်လာခဲ့မယ်ဆိုလို့ရှိရင်အရှုံးဘက်ကပဲဖြစ်ဖို့များနေတာပ
ါကျွန်တော်တို့ကတော့မကြုံဘူးဒါပေမဲ့လူသမားများမတော်လေးကြုံဘူးအဲ့ကဲကြုံရပြီနောက်တော့ကျင်နေထဲမှာနည်းနည်းချင်းချင်းလုတ်တာရီးဘာလို့ဖြစ်တယ်လဲဖြစ်တာရီးအဲ့ဒါမျိုးပြေးဘူးရောနော်ကျွန်တော်တို့တော့ကျွန်တော်ကတော့ဒီမနက်မှာဖိတိုင်းထုံးမယ်ဆိုလို့ရှိရင်နေ့ကစားထုံးမယ်ဆိုလို့ရှိရင်ဒီတဲ့သူ့လိုရချက်ကိုအကန့်ချုပ်လိုက်ကျွန်တော်တို့ကလည်းကျွန်တော်တို့ကလူသမားလူရချက်ကိုတင်ရဲသူနောက်ကနေအကြောင်းဖြစ်တဲ့ပါကြတော့ကျွန်တော်တို့ထောက်ခံနေတယ်ကျွန်တော်ရှင်းတယ်ဒီလက်သူ့ထောက်ယူဒီလက်သူ့ပြောထားတဲ့အတိုင်းရှင်းတယ်လက်သူ့ပြောထားတယ
်အဲ့လိုဖြစ်လာတဲ့ဆိုရင်အတိုင်းသာတစ်ခုထိရေလောက်သားတွေရဲ့အခွင့်အရေးကိုရေလောက်သားကတ်တွေကလိုအပ်နေတယ်ဆိုတာကိုအများစုကမသိကြပါဘူးငါလုံငန်းဦးစီးဌာနကရေလောက်သားဖြစ်ကြောင်းတက်သိခံတဲ့ရေလောက်သားကတ်ကိုထုတ်လုပ်ပေးတာဖြစ်ပါတယ်။ဒီကတ်ကိုပင်လယ်ပြင်ထွက်တဲ့အချိန်မှာလဲယူဆောင်သွားဖို့လိုအပ်ပါတယ်။လက်တွဲမှာတော့ကြားဖောင်မှာအလုပ်လုပ်ကင်ဖို့ပွဲစားကနေတစိချိတ်ဆက်လုပ်ကင်ကြသလိုကိုယ်တိုင်ချိတ်ဆက်ပြီးတော့အလုပ်ဝင်ကြသူတွေလည်းရှိပါတယ်။ပင်နီးနဲ့ပဲအလုပ်ဝင်ရေလောက်သားအများစုကအလုပ်ရှင်နဲ့လုပ်ကင်မဲ့အချိန်ကာလအတွက်စာချုပ်တာရှိပြီးအလုပ်သမားအထောက်အထားဖြစ်တဲ့ရေလောက်သားကတ်လုပ်ရကောင်းမှလည်းမသိကြပါဘူး။မွန်ပြည်နယ်ငားလုံငန်းဦးစီးဌာနဒုပြည်နယ်မှုအမြိုင်ဦးစိုးမင်းက
ပင်လယ်ထဲမှာရေလုံသားပေါင်းကျွန်တော်တို့အခုမြောင်များစွာတွေ့တာတွေ့တဲ့အခါမှာသူတို့ရဲ့အလားရေလုံသားကတ်မရှိလို့ရသူတို့ရဲ့အာမခံမရှိဘူးလို့တော့ကျွန်တော်တို့ကတော့မြင်တယ်ဘာလို့မြင်လို့ဆိုတော့ရေလုံသားကတ်ရှိရင်သူစနစ်တကျရှိမယ်ဟလားအဲစီမင်းစည်းကမ်းနဲ့လောက်တာကင်တာဒီတာဒါရှိလာမယ်ရှိရင်ဒါသူတို့အဆင်ပြေမယ်ရေလုံသားကတ်မရှိလို့ကျွန်တော်တို့ပုံမှာလောအားကဟလားသူတို့လုံငန်းရှိပုံမှာပဲမူတည်ပါတယ်
မွန်ပြည်နယ်အစိုးရအဖွဲ့ဝင်စိုက်ပျိုးမွန်ပြည်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဦးထွန်းထေးနဲ့တွေ့ဆုံပြီးမွန်ပြည်နယ်အတွင်းမှာဖြစ်နေတဲ့ကြားဖောင်ကိစ္စကိုပြောဆိုကြည့်တဲ့အခါမှာတော့
မွန်ပြည်နယ်ရဲ့ဒီရာဖတ်လောက်ခွက်ထဲမှာပေါ့နော်ကျွန်တော်တို့ရာဖတ်လောက်ခွက်ကမွန်ပြည်နယ်တော့မှအားလုံး14ခွက်လောက်ရှိတာပါအခုပြတော့၄ခွက်လောက်ထဲမှာပေါ့ကျွန်တော်တို့အရာဒီတိုင်းကအများစုပါဝင်တဲ့ဒီကြားဖောင်တွေကကျွန်တော်တို့နယ်ပယ်ကိုကျော်ပြီးတော့အတော်လေးဟိုအများကြီးပေါ့နော်ဝင်ရောက်လောက်ကန်ဆောင်ရွက်နေတာသိရတာပေါ့ထောင်နဲ့ချီတဲ့ဒီလောက်သားတွေကဒီပြောင်းရင်မတန်မတ်ရတယ်မရှိပဲနဲ့ဟောက်သားတွေမရှိပဲနဲ့တို့ဆောင်ရွက်နေရတဲ့အနေသားတွေကဘယ်လောက်ထိဟောအချင်းတွေဆင်းနေဇိုးတွေလည်းဖြစ်နေတယ်လို့ဆိုတာကျွန်တော်တို့ဒါဒီချက်ကပေါ့ထုံးနိုင်မှာဖြစ်တော့
ကျူးကျော်လာတဲ့ကြားဖောင်တွေအပြင်မွန်ပြည်နယ်တွင်းကခွင့်ပြုထားတဲ့ကြားဖောင်တွေမှာလည်းစီကံမလိုက်နာတာတွေရှိနေပါတယ်အငိမ့်စာသူ့ပြည်နယ်မှုဦးစိုးမင်းကတော့စီကံမလိုက်နာတဲ့လုပ်ငန်းအရေးအတွက်တွေကိုမှတ်မှတ်သားသားရှိနေပါတယ်
။နောက်ပြီးတော့ကျွန်တော်တို့ဒီလိုတွေ့ရှိတဲ့အကြောင်းကျွန်တော်တို့မွန်ပြည်နယ်ငါးလုပ်ငန်းမှာလည်းဒီလိုအပြုတွေရှိကောင်းရှိနိုင်တယ်။အဲဒါကျွန်တော်တို့မှာလည်းငါးကြားတမင်22ဦးလုပ်ငန်းရှင်22ဦးရှိပါတယ်။တတ်မှတ်ထားတဲ့လိုင်စင်နဲ့တော့သူတို့အတိအကျမလို့ကြော်လုံပြီးတော့ဖမ်းနေတယ်အလွန်ကျူးကြော်လုံဖမ်းထားတဲ့အခါမျိုးပဲကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်။အဲဒါကျွန်တော်မွန်ပြည်နယ်မှာလည်းဒါတွေရှိနိုင်တယ်။ရှိနိုင်ရင်ကျွန်တော်တို့ကဒါကိုထုတ်ပြန်တော့စီမံညွှန်ကြားချက်နဲ့ပေါ့လေစီမံစည်းကမ်းနဲ့လုပ်ငန်းနဲ့ညွှန်ကြားချက်နဲ့တိုင်းလိုင်စင်နဲ့လိုက်နာဖို့ကျွန်တော်တို့ကသူ့ကိုနှိုးဆော်သွားမယ်ထုတ်ပြန်သွားမယ်ပြီးရင်စီစစ်သွားမယ်ပြီးရင်အရေးယူသွားမယ်မလိုက်နာဖို့ဆိုရင်ပေါ့နော်အဲဒါလေးတော့ကျွန်တော်တို့မွန်ပြည်နယ်ငါးပန်းကြာတမင်22ဦးရှိပါတယ်ဒီပေါ်မှာကျွန်တော်တို့ကခုနကပြောလို့ရေလုံသားတွေဟလာကျွန်တော်တို့အခုတွေ့ကြုံရခဲ့ပြီတစ်ဖောင်မှာ3ယောက်သူတို့ဟလာ10ဖောင်ရှင်3 7 24ယောက်ပဲရှိရမယ်အခုတော့ကျွန်တော်တို့လူပေါင်းလဲ50ကျော် 60 ကျော်လေးတွေ့ခဲ့တယ်
လက်ရှိအချိန်မှာတော့ငါးသားပေါက်တဲ့အရာတွေအချိန်ဖြစ်တဲ့အတွက်ကြောင့်ဇွန်လ3ရက်နေ့ကနေစပြီးတော့ဩဂုတ်လ31ရက်နေ့အထိကတော့ပြည်တွင်းပြည်ပကံဝေးငါးဖမ်းရည်ရင်တွေအားလုံးငါးမဖမ်းရကာလအဖြစ်ငါးလုပ်ငန်းဦးစီးဌာနကတတ်မှတ်ထားပါတယ်။ကြားပောင်လုပ်ငန်းတွေကလည်းဧပြီလကတည်းကရပ်နားထားကြပါတယ်။လုပ်ငန်းပြန်စချိန်မှာတော့ဝန်ကြီးအတွက်မဖြစ်မနေကြားပောင်တွေစီကိုပြန်လာကြရအောင်ပါပါ။မျှတမှုကိုလိုလားတဲ့ကြားပောင်လုပ်သမားတဦးကတော့
ကျွန်တော်ကသူ့ကိုပဲကိုကျွန်တော်တို့ကအခုလုံသမားနဲ့လုံသမားကဏ္ဍကျွန်တော်တို့ကကျွန်တော်တို့ကတာဝန်ကြီးကြီးလုပ်ပြီးသူတို့ကသူတို့ကတာဝန်ကြီးကြီးရှင်းပြီးဒါဆိုကျွန်တော်တို့ဘာမှပြောကြမှာမလို့ကျွန်တော်လည်းမရှိလို့လုပ်တာသူတို့လည်းပတ်စံနေချင်းကြီးလုပ်တာအဲ့လိုဖြစ်နေတယ
်အခုတင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးတင်မယ်လို့ဒုသက်အဖွဲ့သားတွေကမျှော်လင့်ပါတယ် ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကတင်ဆက်ဝန်ဆောင်မှုဒို့တန်မာအေအာဇာနီနဲ့ဘန်ဂျင်းတို့ဖြစ်ပါတယ်။ဒို့တန်ပတ်စဉ်တန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloud YouTube အန်ယူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နဲ့10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00နဲ့9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားနဲ့တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပတ်မူကူညီချပြီး Frontier မြန်မာနဲ့ Foundation Hewon Dae တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ View American Than မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့ Daily Line အစီအစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကန်ပိပကတ်တွေအဆုံးသတ်နိုင်မှုဘယ်လိုနည်းလမ်းတွေများရှိနိုင်မလဲဆိုတာကိုမြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဥမမောင်ဆိုဒေါက်တာရံမျိုးသိန်းတို့နဲ့စင်းနေညာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ဒီနေ့ဆွေးနွေးခန်းမှာတော့ဆယ်စုနှစ်တည်းနဲ့ချီချမ်းမြေ့နေဖြစ်တဲ့ပြည်တွင်းစင်ပြီးခုချိန်ထိအရှိန်ကောင်းနေတဲ့မြန်မာနိုင်ငံမှာငြိမ်းချမ်းလန်းစဘလို့ရှာနိုင်မလဲဆိုတာဆွေးနွေးမှာပါ။ပြည်နယ်ဆွေးနွေးဖို့တိုင်းရင်းသားရေးရာကိစ္စတွေပါဝင်မြန်မာရေးကျွမ်းကျင်သူတွေဖြစ်ကြတဲ့ဥမမောင်ဆိုဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါရယ်။ဟုတ်ကဲ့ပထမဆုံးတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့အခုလိုစစ်မီးတွေအချိန်ကောင်းနေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါရယ်။ရခိုင်နဲ့ချင်းပြည်နယ်တွေမှာအေအေနဲ့တပ်မတော်ကြားတိုက်ပွဲတွေပြင်းထန်နေတာရှိပါရယ်။ KIA နဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်တာတွေရှိသလိုဟိုတလောတုန်းကလည်း KNU နဲ့တိုက်ပွဲဖြစ်တာတွေလည်းရှိပါရယ်။ဆိုတော့အဓိကအခုလိုစစ်ဖြစ်နေရတဲ့လက်တလောအကြောင်းရင်းအနေနဲ့ဘာတွေများရှိနေလို့လဲဆရာဦးမောင်ဆိုအရင်ဆွေးနွေးပေးပါခင်ဗျာ။
လာတလောင်းကြောင်းရင်းနေနဲ့ပြောရရင်တော့ကျွန်တော်တို့ရခိုင်နဲ့ပလောဝပေါ့ဗျာချင်းပြည်နယ်ပလောဝမြို့မှာတိုက်ပွဲဖြစ်ပြဖြစ်ပွားနေတဲ့ပတ်သက်လို့တော့အေးနေနဲ့လေသူတို့အနေနဲ့သူတို့ရဲ့ရခိုင်လူလူရေးနဲ့ပတ်သက်လက်နက်ကိုင်တိုက်ပွဲမှာရမယ်ဆိုရင်စုကိုင်ထားပြီးတော့လက်နက်ကိုင်တိုက်နေချေတပ်ဖက်ကလည်းတမရဘက်ကလည်းဒီသူတို့အနေနဲ့1980လောက်ကနေတော့ကျောင်းနေမြေဖြစ်သတ်မှတ်ထားတဲ့ area မှာဘုလိုလက်နက်ကင်ပယ်ရှိတာကိုလက်မခံနိုင်တဲ့ဘက်ကနေပြင်းထန်တုံ့ပြန်တဲ့အချိန်မှာတိုက်ပွဲကပြင်းထန်ဖြစ်နေတာအဲ့တော့ဒါရီပြဿနာကိုဖြေရှင်းနိုင်မရပါဘူးဒါအပြင်ကျွန်တော်တို့ NC ထိုးထားတဲ့ RCSS KU နဲ့တိုက်ပွဲဖြစ်နေတာလေဒီနောက်လက်မမထိုးရသေးတဲ့ PIA ပူကန်ပလောင်လုံးနဲ့ဒီလာစားမှာတိုက်ပွဲဖြစ်သွားနေရတယ်ကတော့ဒီနေမီပြဿနာနဲ့ပတ်သက်တဲ့ပြဿနာတွေမှာရောရောဆယ်ပြဿနာဖြစ်နေတာဖြစ်သလိုကျွန်တော်တို့တက်နေရာချထားရင်းနဲ့ NC ထိုးထားတဲ့ဖွဲ့နဲ့ပတ်သက်ပြီးတက်နေရာချထားရင်းနဲ့ပတ်သက်ပြီးတော့ဆီရှင်းရတဲ့ကိစ္စတွေရှိတယ်ကျွန်တော်တို့ KIA ကိုကန်ပလောင်လုံးနဲ့ပတ်သက်လာရင်တော့ PNL လေးနဲ့ပတ်သက်လာရင်တော့ပယ်လရမထိုးရသေးတဲ့ပြဿနာရှိပါတယ်ဒီပြဿနာတွေမရှိပဖြစ်ရှင်းပဲနဲ့တော့ကျွန်တော်တို့ကဒီတိုက်ပွဲတွေရပ်တန့်ဖို့ကတော့ဘယ်သူမှမဟုတ်ပါဘူး
။ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျာလက်တလောတိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရင်းတွေကဘာတွေရှိနေရလို့များနားလည်ထားသလဲ
။အဲလက်တလောဖြစ်တဲ့တိုက်ပွဲတွေကတော့ကျွန်တော်မြင်ကတော့အဖြစ်နဲ့တစ်ဖက်ပေါ့လေဂျုံကြည်မှုနားလည်မှုနော်။ဥပမာဒီကျွန်တော်တို့ဒီအစိုးရတမတော်နဲ့ဒီတိုင်းသောလက်နက်ကိုင်အဖွဲ့အစည်းကြီးဂျာမားနော်ယုံကြည်မှုနဲ့နားလည်မှုကိုအဲချက်ချက်ပြန့်ပြန့်တိဆုပ်ထားနိုင်တာကိုမတွေ့ရပါဘူးအဲ့ဒီအတွက်ကြောင့်မလို့နော်ဒီတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကျိုးပြတ်တဲ့အချိန်မှာနော်ဒီတနက်ကင်ထားတဲ့အဖွဲနဲ့ဖွဲ့ချားမှာအချိန်မီပြစ်တာခတ်တာတွေတိုက်ပွဲတွေစစ်ပွဲတွေဆိုတော့ဖြစ်နိုင်တဲ့အခြေအနေမျိုးရှိပါတယ်အဲ့ဒီအခါကျတော့အဓိကကျွန်တော်တို့လက်ရှိအခြေအနေမှာအဓိကစိန်ခေါ်မှုဖြစ်နေတာကအစိုးရတမတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးချာမှာနော်ယုံကြည်မှုကိုနော်ဟိုခိုင်ခိုင်မာမာတိဆောက်နိုင်ဖို့လိုအပ်နေတယ်လို့အဲ့လိုတုံ့တပါတယ်အဲ့ဒီလိုလိုအပ်မှုကြောင့်လည်းပဲလက်ရှိအချိန်မှာဟုတ်လားဒီ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအချို့နဲ့ရော NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ရော တိုက်ပွဲတွေစစ်ပွဲတွေပစ်ခတ်မှုတွေဟာဇက်တိုက်လိုလိုဖြစ်လာတာလို့အဲ့လိုသုံးသပ်ပါ
တယ်။တကယ်တော့မြောက်ပိုင်းမဟာမိတ်သုံးဖွဲ့ဖြစ်တဲ့ AA ရခိုင်လက်နက်ကန်တပ်ဖွဲ့ TNL တောင်းပလောင်တပ်ဖွဲ့ MNDA ကိုကန်တပ်ဖွဲ့တွေပေါင်းပြီးတစ်ဖက်သက်ပြည့်ရဲ့ကြီးညာချက်ကိုဩဂုတ်လ9ရက်နေ့နောက်ထပ်3လတက်တန်းတိုးလိုက်တယ်ဆိုပြီးဒီလက်စမ်းမှာပဲကြီးညာထားပါတယ်။တိမ်တန်ငင်ကလည်းဒီကိုဗစ်ကာလမှာစစ်ပွဲတွေရပ်ထားကြဖို့ကုလသမဂ္ဂတွေးရင်မှုချုပ်ရဲ့တိုက်တွန်းချက်ကိုတုံ့ပြန်တဲ့အနေနဲ့ဆိုပြီးတပ်မတော်ဘက်ကလည်းတစ်ဖက်သက်ပြည့်ရဲ့ကြီးညာပါတယ်။တိမ်တန်ငင်တို့ကလည်းအလားတူကြီးညာတာတွေရှိခဲ့ပူပါတယ်။ဒါပေမဲ့တိုက်ပွဲတွေကမရက်တဲ့အပြင်ပြင်းထန်တဲ့သက်ပြင်းထန်နေတာမျိုးလည်းတွေ့ရပါတယ်။ဆိုတော့ဒီပြည့်ရဲ့ကြီးညာချက်တွေကအပြောတသက်ပဲဖြစ်နေသလားဆရာဦးမောင်ဆို
။ကျွန်တော်မြင်တာတော့ဒီပြည့်ရဲ့ကြီးညာချက်တွေဟာတကယ်တမ်းတော့ကျွန်တော်တို့နောက်ထောင်းဆက်ရှိနေကောင်းရစားတာလက်ကမှန်မစားတော့ပြင်ညာတာပေါ့နော်အပြည့်အဲ့နောက်ပိုင်းမှာတော့မြောက်ပိုင်းသုံးပွဲရတဲ့ကျန်တဲ့ပြင်ညာလိုက်ရှိတာဒါမဲ့ဒီအပြည့်ရပြင်ညာချက်အားလုံးဒီတစ်ဖက်သက်ပြင်ညာတာတွေစစ်တဲ့ရွှေ့ချက်တွေရှိတဲ့တဲ့တော့ဘက်ကလည်းအပြည့်ရပြင်ညာတွေဆိုမဲ့သူတို့ရဲ့သူတို့စီမစီပြန်နဲ့မလိုက်နိုင်တော့သူတို့အနေနဲ့ကတော့လိုအပ်တဲ့အရေးယူလို့အောင်မဲ့ဆိုတာပါတယ်လို့နောက်ပိုင်းသုံးဝက်ဘက်ကလည်းပဲသူတို့အနေနဲ့ပြည့်ရကြီးညာထားရင်လည်းသူတို့ကိုစစ်စီရေလုပ်လာရင်ပြန်လဲတုံ့ပြန်မှာလို့ကြီးညာထားတယ်။ဆိုတော့ဒီအပြည့်အကြီးညာချက်ဒီအားလုံးမှာချွတ်ချက်ဒီပါတာ။ဒါအပြင်ဒီအပြည့်အကြီးညာချက်ဒီရဲ့အဓိကအားနည်းချက်ကတော့တစ်ဖက်သက်ကြီးညာတဲ့အပြည့်အကြီးညာချက်ဒီဆိုတော့ဆိုတော့နှစ်ဖက်တွဲဆိုသဘောတူညီပြီးတော့အပြည့်အကြီးညာတာရှိရော။အပြည့်ရတဲ့ဆိုလို့ရှိရင်ဆိုတော့တကယ်တမ်းကတော့နှစ်ဖက်သဘောတူပြီးတော့ဒီတပ်ဖွဲ့တွေလည်းနှစ်ဖက်တပ်ဖွဲ့လည်းမထိခိုက်နိုင်အောင်တပ်နေရာခြားခြားကြီးနဲ့ပတ်သက်လို့ဒီတပ်တွေထိတဲ့မထိတွေ့နိုင်အောင်ဆွေးနွေးဖြေရှင်းပြီးမှကြီးညာအကောင်းဆုံးပါလက်ရှိမှာတော့2018ကစတဲ့ဖက်သက်ပြည့်ရဲ့ကြီးညာရေဘဝကြီးမှာတိတ်တော့အလုံးပစ်ပါဘူးဟိုကျွန်တော်တို့တကယ်တမ်းအပြည့်အကြီးညာခြင်းနဲ့တော့နှစ်ဖက်တွဲဆုံဆွေးနွေးပြီးတော့နှစ်ဖက်သဘောတူပြည့်ကြီးညာမှတာကဲအလုံးပစ်မယ်လို့ထင်ပါ
โอเคดร.ရံမျိုးသိအမည်ရောခင်ဗျအပြည့်အကျဉ်းရဲ့ချက်တွေကအပြောသက်သက်မဟုတ်ပဲအနှစ်သာရရှိရှိလက်တွေ့ဖြစ်လာဖို့ဆိုရင်ဘာတွေများလုပ်ဖို့လိုမလဲ
ကျွန်တော်အမြင်ကတော့တကယ်တမ်းကတော့ကျွန်တော်တို့နိုင်ငံမှာတနိုင်ငံလုံးကိုလွှမ်းခြုံတဲ့အပြစ်ခတ်ရစင်းဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအပြစ်ခတ်ရစင်းဖြစ်ဖို့ဆိုတာနော်အစိုးရတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေချားမှာယုံကြည်မှုတည်ဆောက်ရေးဟာအင်တာမအကြီးကြီးနေနေမှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိတယ်တစ်ဖက်နဲ့တစ်ဖက်နားလည်မှုရှိတယ်နော်တစ်ဖက်နဲ့တစ်ဖက်အဲ့လာမှသာလေပူးပေါင်းဆောင်ရွက်မှုရှိပြီးတော့ဒီအပြစ်ခတ်ရစဲရေးရလို့တကယ်အလုံးဖြစ်မှာဖြစ်ပါတယ်နော်အပြစ်ခတ်ရစဲရေးဟာနော်တနိုင်ငံလုံးကိုလွှမ်းခြုံနိုင်မှသာလေနော်ထိရောက်လုံးဖြစ်မယ်လို့မြင်ပါတယ်အဲ့တော့ဒီအပြစ်ခတ်ရစဲရေးဟာဥမာအဲနယ်မြေတစ်ခုဒေသတစ်ခုကိုခြံလှမ်းထားမယ်အဖွဲ့အစည်းတစ်ခုကိုခြံလှမ်းထားမယ်ဆိုရင်အဲ့ဒီပြစ်ခတ်ရစဲရေးကတကယ်ထိရောက်လို့ဖြစ်တဲ့ပြစ်ခတ်ရစဲရေးမဖြစ်နိုင်ဘူးကျွန်တော်ကတော့မြင်ပါတယ်
။ဟုတ်ကဲ့ပါတက်မလို့ဘက်ကတော့အပြစ်ရကျင်ညာပြီးငင်းချင်းဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုပြီးပြောပါတယ်။ဒါပေမဲ့လည်းဆွေးနွေးမှုတွေဖြစ်လာတာမျိုးလည်းမတွေ့ပါဘူး။အထူးသဖြင့်ကတော့ဒီစီးရေးတင်းမာနေတဲ့မြောက်ပိုင်းဖွဲ့ရင်းနဲ့အစိုးရကြားပြီးခဲ့တဲ့ဒီဇင်ဘာလလုံးကတရုတ်နိုင်ငံမှာတွေ့ပြီးခဲ့တာထပ်မတွေ့ဖြစ်ကြတော့တာပါ။ဆိုတော့ဟိုကိုဗစ်ကာလဖြစ်နေရလဲပါတာပေါ့လေ။ဆိုတော့နောက်ထပ်တွေ့ပြမယ့်အလားအလာတွေရောဘလောက်များမြင်မိတယ်လဲဆရာဦးမော်ဆို။
ဘလောက်ကနေတော့တို့ဆောင်ဆွေးနွေးနဲ့ပတ်သက်ပြီးတော့အလားအလာနေပါနေပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2019ခုနှစ်ကုန်ဒီအတိတ်ကဒီဂျာယုံဝင်ဆက်ဆက်ပြီးတဲ့တရုတ်အနေနဲ့လည်းပဲသူတိုင်းပြည်ပါဒီကိုဗစ်ပြဿနာဖြစ်တာရဲ့စီးပွားရေးအခြေအနေတွေပြင်းထန်နေတဲ့အချိန်မှာအခုချိန်ပြီးတော့ဝါပြည်ငင်းရင်းနဲ့မှဝင်ရောက်ပေါင်းနေတာမတွေ့ရပါဘူး။အဲ့တော့ကျွန်တော်တို့2019ခုနှစ်တစ်နှစ်လုံးဖြစ်ပြီး2018ညီလာကမှာမြောက်ပိုင်းဖွဲ့တက်တာဖြစ်စေပြုတ်ကြခံနေတဲ့ဤနေဆောင်ကအရေးပါတယ်ဆိုတော့ကျွန်တော်တွေ့ခဲ့ပြီပါအဲ့တော့အခု2020မှာကတော့နှစ်ဖက်စလုံးကတော့တွေ့မယ်ဆွေးနွေးမယ်ပြောပြမယ်ဒါဆက်ဆက်ညီနိုင်ပြေးမယ်သူကျောင်းဝင်ဆောင်ပြေးမယ်သူပြောင်းတယ်အဲ့တော့တစ်ဖက်ကလည်းကရန်ကုန်မှာဆွေးနွေးမယ်မြကိနားမှာဆွေးနွေးမယ်ပြောဒီနေပြည်တော်ဆွေးနွေးမယ်ပြောပြမယ်သူတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိတဲ့အခါမှာဒီနေရာကိုလာရောက်ဖို့ဆိုတော့တင်နိုင်ပြက်အဲ့တော့လုံးလုံးစင်မှာတစ်ဖက်နဲ့တစ်ဖက်တကယ်တမ်းနှစ်သာရှိရဲ့ဆွေးနွေးဝဲဖြစ်ဖို့ဆိုလို့ရှိရင်ဈာရဲကယုံကြည်စိတ်ချရတဲ့လူရဲ့ညီနေပေးမှုလိုပါလေဒီတိုင်းဆိုလို့ရှိရင်အခုဆိုလို့ရှိရင်တော့ဟိုတစ်ဖက်ဖက်ကနေပြီးတော့ဟို ဥပမာသူကလည်းတမလို့ဘက်ကပဲပြစ်ပြစ်ဒါလာဆွေးနွေးပါလို့ပြောတိုင်းကျွန်တော်တို့မြောက်ပိုင်းအဖွဲ့ကြီးကဆွေးနွေးကိုခက်ပါလိမ့်မယ်အခုပြင်အေးလို့တပ်ဖွဲ့အဖွဲ့အဖြစ်ပြညာခံတဲ့အဖွဲ့မျိုးဆိုတော့သူတို့လူမျိုးတွေကိုပို့ဆွေးနွေးနေမယ်
ဟုတ်ကဲ့ဒေါက်တာရမျိုးသိအမြင်ရောခင်ဗျဆရာဦးမောင်ဆိုးကတော့ကျောင်းဝင်ဆစ်ဆက်တဲ့အခန်းကဏ္ဍကအရေးပါတာကိုလည်းထောက်ပြသွားပါတယ်ဆိုတော့ဆွေးနွေးမှုတွေထားမြောက်ဖို့ကြားလူရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောဘလောက်များအရေးကြီးတယ်လို့ယူဆလဲခင်ဗ
ျကျောင်းဝင်ဆစ်ဆက်ညှိနှိုင်းရေးတဲ့အခန်းကဏ္ဍဟာဒီတိုင်းလုပ်ငန်းစဉ်မှာကျွန်တော်အမြင်ကတော့အရေးကြီးတယ်လို့မြင်ပါတယ်အဲ့တော့အဲ့ဒီလိုကျောင်းဝင်ဆစ်ဆက်ညှိနှိုင်းပြီးတဲ့သူကလည်းပဲနော်ကျွန်တော်တို့နိုင်ငံရဲ့ပုံကူပဲဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ကဟာလာတရုတ်နိုင်ငံကကိုယ်စားလှယ်ဝင်ဖြစ်ဖြစ်အခြားနိုင်ငံတွေကကိုယ်စားလှယ်ဝင်ဖြစ်ဖြစ်ဂျာဝင်ညှိနှိုင်းဂျာဝင်စိတ်ဆိုင်ညှိနှိုင်းမှုအဆုံပြုတာတဲ့ကျွန်တော်အမြင်အားဖြင့်တော့ဥပမာရခိုင်ပြည်နယ်မှာဒီတပ်မတော်နဲ့အေအေဂျာမှာစစ်ရေးပြိပတ်ခါကြီးမြစ်တက်နေတဲ့အချိန်မျိုးကိုဟာအများဆုံးအချိန်ဟုန်လျှော့ချပြီးတော့ရခိုင်ပြည်နယ်မှာကျွန်တော်တို့ဟိုတိုက်ပွဲတွေစစ်ပွဲတွေရပ်သွားဖို့အတွက်ကိုလာဒီတမရောဘက်ကိုနော်ဒီအီဘားမှာဟိုပြောနိုင်ရှုံနိုင်နဲ့နော်ဂျုံဂျုံကြည်ကြည်နဲ့အလုံးလုံးနိုင်နဲ့နော်ပုဂ္ဂိုလ်မျိုးတွေကိုရွေးချယ်ပြီးတော့ဒါစိတ်ဆက်ညှိနှိုင်းရေးအဖွဲ့အစည်းနဲ့ဖွဲ့စည်းပြီးတော့ဆောင်ရွက်နိုင်နေဆိုရင်လက်ရှိဖြစ်နေတဲ့ဟိုရှင်းမလို့နောက်ဆုံးအဲ့ဒီတက်ပို့တဲ့ပေါ့လေတဖြည်းဖြည်းဆိုးလာနေတဲ့အခြေအနေတွေကို
ထိတ်သိမ်းနိုင်မှုအတွက်လမ်းစာပေါ်နိုင်နေတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမြင်တယ်။ဟုတ်ကဲ့ပါအခုဆိုရင်27ရာစုပြင်လို့ညီလာကလည်းမှန်မှန်ချင်းပါနိုင်တဲ့အခြေအနေမှာမရှိပါဘူး။အခုကိုဗစ်ကာလနဲ့ကျောတာပိုဆိုးသွားတာပေါ့လေ။ဆိုတော့အခုအချင်းယုံချင်းပါမယ်ဆိုပြီးတော့ပြောနေပါလေ။ဆိုတော့ဒီညီလာကန်ကနေရောညီချင်းအစ်အတွက်ဘလောက်များမျှော်လင့်နိုင်စရာတွေရှိမလဲဆရာဦးမောင်ဆို။
ကျွန်တော်တို့ဒီငယ်လူငန်းစင်းနဲ့ပတ်သက်လို့ဆိုတော့ဒီကျော်ရေးဆိုရင်ဒီရှင်းနေတာဆိုတော့ဇူလိုင်လထဲမှာလုပ်ဖို့စူးစမ်းနေတယ်လို့ပြောပါတယ်။ဆိုလိုတာကတော့ဒီဇူလိုင်လထဲမှာလုပ်ဖို့ဆိုတော့ဟိုလုပ်ဖို့စူးစမ်းနေပါတယ်ဒီသူရဲ့ရှင်းတဲ့မှာကျွန်တော်တွေ့ရတာကတော့ကျွန်တော်တို့ဒီ2020မှာအစိုးရပြောင်းလဲလဲရှိနေတယ်။တောင်းတော့ခေါင်းဆောင်မှလည်းပြောင်းလဲလဲရှိတဲ့အချိန်မှာလက်ရှိအစိုးရနဲ့ကျွန်တော်တို့ EU တွေ UNC ထွက်လာ EU ဥပဒေတမှာသဘောတူညီချက်တစ်ချက်ဆိုလိုတာဒီသဘောတူညီချက်ဒီတော့ဆိုတာလက်ထက်မှာဆက်လက်တည်ဆောင်သွားနိုင်တဲ့သဘောတူညီချက်ဒီလိုပဲဒီကထားပါတယ်ဆိုတော့တကယ်တမ်းမြင့်မြင့်မှန်မှန်ဟိုတိုင်းသားလေးနဲ့ဟိုအပေးယူလုပ်တဲ့ဒီဖယ်ရီနဲ့ပတ်သက်တာကိုယ်အောင်ချွေးနဲ့ပတ်သက်တာကိုယ်အောင်ပြောင်းမယ့်နဲ့ပတ်သက်တာဒီတော့ပါဖို့မရပါဘူးဒါပေမဲ့ဒါလည်းပဲခက်ခဲလိမ့်မယ်ခက်ခဲလိမ့်မယ်ဆိုတာကအခုလောလောဆယ်မှာကွာဒီဂျွန်လာလေးရောက်နေပြီမဲ့တိုင်းသားတွေဘက်ကသဘောတူတယ်ဆိုပြီးအတန်းလည်းမသိပါဘူး။တစ်ဖက်ကပြောမယ်ဆိုရင်တော့ဒီအစိုးရဘက်ကတော့ဒီကာလမှာဒီစိုးရချင်းညီလာခံလုပ်ပြီးတော့ဒီ NLD စိုးရလက်ထက်မှာဒီလိုသဘောတူချက်တွေရခဲ့တယ်ဆိုတာမျိုးလူလူချပြတဲ့အချက်ပါတယ်။အော်ဘာလို့ဘာဖြစ်လို့လဲဆိုရေကောက်ပွဲတွေနှီးပြီ။ဒါမျိုးကိုကျွန်တော်တို့ဒီခံပြောစိုးရလက်ထက်မှာလည်းကြုံပါတယ်ကျွန်တော်တို့ဒီအော်တိုဘာ15ရက်မှာဒီ NC လက်မှတ်ထိုးပြီးတော့ညီညာရေးရလက်တွေရတယ်ဆိုတာကိုပြနေတာပေါ့ဆိုတော့ကျွန်တော်တို့အားရအစိုးရနေနေသူတို့ကာလမှာလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ယူတော့ဝယ်ကြီးရဲ့ချမချပြတော့ရှိပါတယ်ဒါပေမဲ့လုံးလုံးဆယ်မှာဒီသရုတ်တကြီးညီလာခံကျင်းပဖို့အတွက်တကယ်တမ်းတော့အကန့်အသတ်အများကြီးရှိတယ်ဗျာအော်ဆိုစလိုရဲဒီညီလာခံတင်ပတ်ကိုတိုင်းလာရေးတင်ပြထားတဲ့ဒီမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲပေါ့ RCS တို့ AMB တို့လုပ်မယ်ဟာမျိုးอ่ะဒီလိုအချိန်မှာလုပ်မယ်တော့လုပ်နိုင်မှာပေါ့နောက်ပြီးတော့တကယ်တမ်းအစိုးရပြောင်းလဲတမတော်ပြောင်းလဲကြောင်းဒီဟာကိုစက်ကြေးလုပ်မယ်ဆိုရင်လည်းပဲဒီကာလပဲပိုတင်တော့တာကျွန်တော်မြင်တော့2021 January February March လာမှာဒီညီပြည်လုံးညီလာခံလုပ်တာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်အခုလို့ဆိုရေကောက်ပွဲဒီနော်မာတော့ဒီစမှာလောက်ခဲ့ရင်တော့မှလက်ရှိအစိုးရတက်တန်းဒီမတ်စတာကိုတော့မှဖြစ်တဲ့အတွက်ကြောင့်အဲ့ကာလမှာလို့ရင်တော့မှပိုးတော့ကောင်းမယ်ထင်ပါတယ်။ဘာဖြစ်လို့လဲဆိုအဲ့ကာလဆိုအစိုးရပြောင်းလဲနေပတ်သက်လို့ပဲဖြစ်ဖြစ်တမရခေါင်းဆောင်ပြောင်းလဲနေဖြစ်ဖြစ်ပိုးမြင်လာတဲ့အချိန်မှာဘယ်လိုသဘောတူညီချက်တွေယူမယ်ဆိုတာနှစ်ဖက်ကပိုးပြီးတော့စဉ်းစားပြီးတော့ချင့်ညီနိုင်တယ
်။ဟုတ်ကဲ့ကိုရမျိုးသိအမြင်ရောဆွေးနွေးပြပါဦးခင်ဗျာ
။ဒီကျွန်တော်အမြင်ကတော့နော်နှစ်ဖက်ချမ်းမှာနော်ဟိုကွန်မစ်မန့်ပေါ့ဗျာเนาะကျွန်တော်တို့ဟိုစိတ်ပိုင်းချမှုနဲ့စိတ်ဆန္ဒပြင်းပြမှုတစ်ဖက်စလုံးမှာ နော်မြင့်မြင့်မားမားရှိဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါအဲ့ဒါဆိုလို့ရှိရင်တော့ပြည်စုံမှုဟာမနှက်ပြန်လည်းဖြစ်နိုင်ပါတယ်နော်ဒီအပိုင်းတွင်းနဲ့ဖြစ်သွားနိုင်တဲ့အနေအထားမျိုးရှိပါတယ်ဒါပေမဲ့အစိုးရတက်မလို့နဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းနေကြမှာအတန်ရလေနောက်ပြီးတော့ဟိုအပြန်အလှန်အဖြစ်တင်မှုတွေဆွဆွဲမှုတွေဒီလိုအခြေအနေတွေလွှမ်းခြုံနေမယ်ဆိုရင်တော့နှစ်ဖက်အကြားမှာနော်ဟိုအပြစ်ခက်ရက်ဖို့အတွက်တွေးဆုံဆွေးနွေးဖို့တောင်မှခက်ခဲပါလိမ့်မယ်အဲ့ဒီလိုအပြစ်ခက်ရက်ဆဲဖို့တောင်တွေးဆုံဆွေးနွေးဖို့မဖြစ်နိုင်သေးဘူးဆိုရင်နိုင်ငံရေးအရအဖြစ်ရှာဖို့အတွက်တွေးဆုံဆွေးနွေးတာမျိုးကပို့ပြီးတော့အလံဝေးသွားနိုင်တယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့နော်အထူးသဖြင့်အစိုးရနဲ့တက်မလို့အနေနဲ့နော်ဟိုဘလို့အခြေအနေမှာပဲဖြစ်ဖြစ်ဘလို့အခက်အခဲတွေပဲရှိရှိတိုင်းနယ်လက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ပို့ပို့လေးလေးမျက်နှာစုံကြည့်တွေ့ဆုံဆွေးနွေးနိုင်ဖို့ကိုနော်ဟိုဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါတယ်တဖက်ကခုနပြောတဲ့ဟိုစစ်ရေးရအဖြစ်တင်မှုတွေနော်စစ်ရေးရအတုံးတက်မှုတွေနောက်ပြီးတော့စစ်ရေးရဟိုအပြန်အလှန်ယုံကြည်မှုချစင်းနေတာတွေကိုအနည်းဆုံးကုစားနိုင်မှုဆိုရင်ကျွန်တော်အမြင်အဖြစ်တော့နှစ်ဖက်အကြားမှာဥပဒေလေးတွဲဆုံဆွေးနွေးနိုင်မှုကအရေးကြီးတယ်လို့မြင်ပါတယ်။အဲဒီလိုတွဲဆုံဆွေးနွေးမှုတွေကအစပိုင်းမှာခက်ခဲနိုင်တယ်၊အပြစ်မှန်းနိုင်တယ်၊ကြမ်းတမ်းနိုင်တယ်။သို့တော်လည်းပဲတွဲဆုံဆွေးနွေးမှုတွေပို့ပြီးတော့ကျယ်ပြန့်လာတာနဲ့အမျှပို့ပြီးဟိုဇက်တိုက်ဖြစ်ပေါ်လာတာနဲ့အမျှနှစ်ဖက်အကြားမှာယုံကြည်မှုနဲ့နားလည်မှုပါလေ။မြင့်တက်လာလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။လက်ရှိဒီ COVID ကာလမှာဆိုရင်ဟုတ်လားကျွန်တော်တို့ဒီနည်းပညာကိုသုံးပြီးတော့online ကနေတစ်ဆင့်အတွေ့အကြုံဆွေးနွေးမှုတွေကိုအချက်ချင်းပြန့်နှံ့လုပ်နိုင်မယ်နော်ဒီအစိုးရနဲ့တက်မတော်ဘက်ကလည်းတကယ်ဟိုအဆုံးဖြတ်ပေးနိုင်မယ်ပုံကိုယ်လေးကိုယ်တိုင်ကဥဆောင်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်နိုင်မယ်နောက်တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေဘက်ကလည်းတကယ်အဆုံးဖြတ်ပေးနိုင်မယ်ပုံကိုယ်လေးဥဆောင်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်တာနိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနော်ဟိုတိတာမြေတာတဲ့တိုးတက်မှုတွေဆုံးဆုံးကန်ကန်တွေ့လာရနိုင်မယ်လို့အဲ့လိုသုံးသပ်တယ်
ဟုတ်ကဲ့ပါဒီနေ့ကရွေးကောက်ပွဲနှစ်လည်းဖြစ်နေပါတယ်ရွေးကောက်ပွဲကနေတစုံတရာအပြောင်းလဲတွေလည်းဖြစ်လာနိုင်ပါတယ်ဆိုတော့ဒီလိုတက်တွင်းအပြောင်းလဲတွေလိုမျိုးရွေးကောက်ပွဲလုံးအပြောင်းလဲတွေကရောငင်းချိုင်းလုပ်ငန်းစဉ်မှာတစုံတရာရိုက်ခတ်လာတာမျိုးရောရှိလာနိုင်သလားဆရာဦးမောင်ဆို
ရွေးကောက်ပွဲအလွန်နဲ့ပတ်သက်လာလို့ရှိနောက်တက်လာမယ်ဆိုတာဒီ energy ဆိုတာဖြစ်ကောင်းဖြစ်မယ်သို့မဟုတ်လည်းအခြားတစ်ခုဖြစ်ကောင်းဖြစ်မယ်ပေါ့နော်ဒါကတော့ energy ဆိုတာဖြစ်မယ်ဆိုရင်လည်းပဲလူပြောင်းလဲတော့ရှိမှာဖြစ်တယ်သူပြောင်းလဲရှိရင်တော့ရှိရင်လည်းပဲဆိုတော့ကံကြုံပြောင်းလဲမယ်။သို့မဟုတ်ကျွန်တော်တို့2015မှာကြုံလို့ပြည်ခိုင်ကျိုးက NLD ဆိုတာပြောင်းလို့ NLD ဆိုတာနေပြီးတော့တခြားပုံစံတပြိုးပြောင်းနေရင်လည်းပဲ policy ပြောင်းလဲတော့ရှိပါမယ်။အဲ့တော့ကျွန်တော်တို့ကငင်းလူကန်းစင်းနဲ့ပတ်သက်လာရင်တင်းကြတာတစ်ခုကတော့ငင်းလူကန်းစင်းကိုဆက်မလုပ်ဘူးလို့တော့နောက်လာမဲ့ဘလို့ပုံစံမျိုးနဲ့အစိုးရပြည်ပြည်ပြောင်းရတော့မဟုတ်ပါဘူး။ငင်းလူကန်းဆက်လုံမယ်လို့တော့ပြောကြမှာသို့သောဆက်လုံမဲ့ပုံစံတွေကတော့အခုပုံစံနဲ့သူကောင်းမှတူပါလိမ့်မယ်အဲ့ဒါကိုတော့အလုံးပြည့်စက်ဖို့တော့မယ်လို့ခင်ဗျာ
ဟုတ်ကဲ့အနည်းဆုံးတော့ချင်းခက်ပုံပြောင်းလဲတွေမြင်ရနိုင်တာပေါ့လေဆိုတော့ဒေါက်တာရဲ့မျိုးသိမ်းမြင်ရောခင်ဗျာရွေးကောက်ပွဲလုံးငင်းငင်းအလားလားတွေရောဘယ်လိုများခံမှန်းမိသလဲ
အဲကျွန်တော်မြင်တော့ရွေးကောက်ပွဲရဲ့ရလက်ပုံလေရွေးကောက်ပွဲရဲ့ရလက်ပုံမှာမူတည်ပြီးတော့အတိုင်းအတာတစ်ခုရှိတော့အပြောင်းလဲဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်ဒါတို့လည်းပဲစိုက်ပြီးတော့ကြီးမားတဲ့အကြောင်းလေးဖြစ်လာမလားဆိုတာတော့မပြောဖို့ခက်တယ်။အဲတော့လက်ရှိအချိန်မှာဟုတ်လားလက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပဲနော်အစိုးရဖွဲ့နိုင်မဲ့အလားအလာကတော့များနေတယ်။အဲ့ဒီအတွက်ကြောင့်မလို့နော်လက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအနေနဲ့ဟုတ်လားနောက်ပြီးတော့အဲ့ဒီပါတီရဲ့ခေါင်းဆောင်တွေအနေနဲ့နော်လုံခဲ့တဲ့9နှစ်မိဘကာလမှာခေါ်ဆောင်ခဲ့တဲ့ငွေကြေးရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ပြန်ပြီးတုံ့တက်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုတုံ့တက်ပြီးတော့အခုဂျားကာလမှာနော်စနေနေ့ကျနော်စမ်းစစ်တုံ့တက်မှုတွေလေ့လာမှုတွေနဲ့ပြင်ဆင်မှုတွေနော်စီမံချက်ချမှုတွေလုပ်ထားဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုလုပ်ထားမယ်ဆိုရင်နော်အဲ့ဒီလိုလည်းလုပ်ထားမယ်တစ်ဖက်ကလည်း2020ရွေးကောက်ပွဲမှာနော်လက်ရှိအနိုင်ရပါတီကလည်းပြန်ပြီးအနိုင်ရမယ်အစိုးရဖွဲ့နိုင်မယ်ဆိုရင်အစိုးရဖွဲ့ပြီးပြီးချင်းမှာနော်ဒီငွေကြေးရေးလုပ်ငန်းစဉ်ကိုအရှိန်ဟုန်နဲ့ဖော်ဆောင်နိုင်ဖို့အလားအလာရှိနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲ့ဒီလိုအလားအလာမျိုးဖြစ်လာဖို့အတွက်ကို လက်ရှိအခြေအနေမှာနော်စနစ်တကျကြည်ကြည်ပြန့်ပြန့်နဲ့ပြင်ဆင်ဆောင်ရွက်နိုင်ဖို့ကအရေးကြီးတယ်လို့မြင်တယ်။နောက်တစ်ချက်ကတော့ဒါမဲ့ရွေးကောက်ပွဲမှာနော်2015ရွေးကောက်ပွဲတည်းနော်ကျိုင်းလာပါတီတွေအနေနဲ့ပြည်နယ်တွေမှာပို့ပြီးတော့အနိုင်ရလာတယ်။အဲ့ဒီအတွက်ကြောင့်မလို့2020အလွန်နော်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနော်ကျိုင်းလာပါတီတွေရဲ့အတန်နော်ကျိုင်းလာပါတီတွေရဲ့စံတနော်တိုင်းနာပါတီရဲ့သဘောထားဟာပို့ပြီးတော့ခြေတိုင်းရောက်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်။တိုင်းနာပါတီတွေနဲ့အနေနဲ့လေအဲ့ဒီလိုနော်ပို့ပြီးတော့ကြီးမားတဲ့အနိုင်ရမှုမျိုးကိုရအောင်ဆောင်ရွက်နေတယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်ပြင်ဆင်ဆောင်ရွက်နေတယ်လို့မြင်တယ်။အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုနေရာပို့ရလာမယ်ဆိုရင်နော်ဟိုတိုင်းနာပါတီတွေရဲ့အခန်းကဏ္ဍပို့ပြီးကြီးမားလာမယ်ဆိုရင်အနည်းဒီတိုင်းဒီလုပ်ငန်းစဉ်ပေါ်မှာကောင်းမွန်တဲ့တက်ရောက်မှုပို့ပြီးတော့အလုပ်ဖြစ်နိုင်တဲ့တက်ရောက်မှုမျိုးတွေရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ
်ပါ။ဟုတ်ကဲ့နောက်ဆုံးအနေနဲ့သုံးသပ်စီရင်တာကတော့ငင်းငိမ့်လန်းစာပေါ်လာဖို့ဆိုရင်အနေဆုံးအဆင့်ဘာတွေလုပ်ဖို့များလိုမလဲလက်တွေ့လုပ်မယ်ဆိုရင်ဖြစ်လဲဖြစ်နိုင်တာဖြစ်လဲဖြစ်နေတဲ့နည်းလမ်းတွေဘာတွေများရှိမလဲဆရာဦးမော်ဆို
။အခြေခံကတော့ငင်းငိမ့်နဲ့ပတ်သက်လာရင်တွေ့ရင်ကျွန်တော်တို့အခုငင်းငိမ့်ပြဿနာဆိုတာအဲ့တိုင်းလာလည်းနဲ့ကင်နေနဲ့တိုက်နေတဲ့ပြဿနာကိုပြောတာတက်ပါအဲ့တော့တိုင်းလာပြဿနာကိုဖြေရှင်းရမယ့်ပြဿနာဖြစ်တယ်အဲ့တော့တိုင်းလာကျွန်တော်တို့ဘဝယူမှာတိုင်းလာပြည်နယ်ခုနှစ်ပြည်နယ်ရှိတယ်ခုနှစ်ပြည်နယ်လုံးမှာတိုင်းလာဖွဲ့စည်းတယ်ကိုလည်းနဲ့ကင်တိုက်နေတာကျွန်တော်ဘဝပြည့်ပြတ်ကျက်ပါအဲ့တော့ကျွန်တော်တို့ကတိုင်းလာပြဿနာကိုဖြေရှင်းမှလာလေဒီကျွန်တော်တို့ဒီခရီးပြဿနာကိုဖြေရှင်းတယ်အဲ့တော့ကျွန်တော်တို့ကဒေသခွန်မှာပြည်လုံးသားရဲချုပ်ပြီးပြည်အောင်စုလို့ပြောခဲ့တော့လည်းပဲဒီနေ့ဒီပြည်အောင်စုဟုတ်သလားမဟုတ်သလားစတဲ့ပုံတကယ်တမ်း48လွတ်လပ်ရပြီဖက်ဆပ်လာဆိုတာလက်ထက်ကနေ1962ခုတည်းကလည်းပဲဖက်ဆပ်လာအုပ်စုအုပ်ချုပ်တဲ့သူကနောက်ပိုင်းမှာဝန်ခံခဲ့တယ်ဘာဝန်ခံခဲ့လဲဆိုတော့ပြည်အောင်စုလို့ကြွကြော်ပေမဲ့ဘိုးကချုပ်ကန်ထားတဲ့ပြည်တော်စနစ်ပဲဖြစ်ခဲ့ပါတယ်သူတို့ကိုခံခဲ့ပါတယ်ဒါပေမဲ့သူတို့ပြောင်းလဲမလို့လုပ်ဖို့ကြိုးစားမှမအောင်မြင်ခဲ့ဘူး62ကမှာတမရောအာနာရယူခဲ့တယ်အာနာသိငယ်တမရောအာနာသိငယ်အချိန်ကနေတော့2030ပေါ့ဒီရုပ်ဘက်ကလာဒီ150ပေါင်းဝန်းကျင်တယ်ဒါကတော့ရှင်းတယ်အာနာရှင်စက်ဆိုတော့ဘဝချုပ်ဝင်ထားတဲ့စက်ဆိုတော့ဒီကနေ့အနည်းခွန်50မှာဘဝချုပ်ဝင်ထားတဲ့စက်ကြီးစုခဲ့အဲ့တော့2017ကနေစပြီးတော့ကျွန်တော် 2008 အချိန်ကဥပဒေနဲ့တက်လာတဲ့အစိုးရဒီလေးပဲဒီ2008အချိန်ကဥပဒေမှာပေါ်ရမူရပါသည်ဆိုတော့ညာလဲပဲဒီနေ့ဒီပြည်နယ်ရဲ့ကိုယ်ရန်ပြတ်သန်းငွေကိုယ်ရန်အုပ်ချုပ်ခွင့်အဲဒီသူရဲ့တရားစတာရဲ့နေပတ်သက်လို့ပြပြသူရဲ့စီဝါရေးလုပ်ငန်းနဲ့ပတ်သက်လို့ပြကိုယ်ပိုင်စီမံခွင့်နဲ့ပတ်သက်လိုက်ကျွန်တော်ဘာမှမရှိဘူးကျွန်တော်ရှင်းလင်းအဲ့တော့တိုင်းရင်းသားပြည်နယ်ရဲ့အခွင့်အရေးကိုကျွန်တော်တို့တက်နိုင်တော့ဖြည့်ရှင်းပေးနိုင်မှအများဆုံးဖြည့်ရှင်းပေးနိုင်မှသာဒီတိုင်းရင်းသားလက်နက်ငယ်ပြဿနာအငြင်းကြီးတော့ဖြည့်ရှင်းနိုင်
ဟုတ်ကဲ့ဒေါက်တာရေမျိုးသိန်းနဲ့ညီကုန်းချုပ်သုံးသပ်ပြီးစီရင်ပါတယ်ခင်ဗျာငင်းငယ်လန်းစာပေါ်လာဖို့လှုပ်တင်တာလက်တွေလုံမယ်ဆိုရင်ဖြစ်လဲဖြစ်နိုင်တာမျိုးဘာတွေများရှိမလဲခင်ဗျာ
အဲ့တော့ပထမဆုံးကတော့ဒီလက်ရှိဖြစ်နေတဲ့စိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးလျှော့ချပြီးတော့နော်တနင်္ဂနွေလုံးတိုင်းတာနဲ့စစ်ပွဲတွေရပ်ဆိုင်ဖို့လှုပ်တင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲ့ဒီလိုလုပ်ဖို့အတွက်ကိုဟုတ်လားဟိုအစိုးရလွတ်တော်ကမ္ဘာလို့ကြီးတက်တာမဟုတ်ဘဲနဲ့เนาะအာတိုင်းသားနိုင်ငံရေးပါတီတိုင်းသားနိုင်ငံရေးခေါင်းဆောင်တွေနောက်တိုင်းသားခဲမှာဩဇာအကြီးသားရဲ့ပုံပုံတွေနဲ့เนาะချိလိလျောက်ကြည်ကြည်ပြန်ပူပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့ပြောဥပမာဟလာရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ဒီစီရေးပြိပခါတွေနဲ့ပတ်သက်ပြီးအဖြေရှာဖို့စူးစမ်းတဲ့နေရာမှာเนาะကျွန်တော်အမြင်အားဖြင့်တော့ရခိုင်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့နော်ကျွတ်တော်ကိုစလီတွေရဲ့အခန်းကဏ္ဍဒါကူရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အမိဖတ်ဖွဲ့ဖြစ်တဲ့နော်ဩဇာကြီးမားတဲ့ပုဂ္ဂိုလ်တွေရဲ့အခန်းကဏ္ဍကိုလေရှေ့တန်းတင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အောက်ခြေမှာအလုံးလုံးနေတဲ့ရခိုင်ရပ်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုလေရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။နော်အဲဒီလိုရှေ့တန်းတင်ပြီးတော့နော်ခိတွေ့ညနေဆွေးနွေးဆောင်ရွက်မှုကိုပထမအဆင့်ဆောင်ရွက်တဲ့နယ်လို့မြင်တယ်အဲ့ဒီလိုဆောင်ရွက်ပြီးတော့မှနောက်တစ်ဆင့်မှာနော် အစိုးရတမတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရှားမှာနှိမ့်နှိုင်းဆွေးနွေးမှုတွေကိုအစိုးရတည်းဆောင်ရွက်ပြီးတော့ဒီတိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးเนาะအစိုးရရက်ဆိုင်နိုင်အောင်မိသားရှာဖော်ဆောင်နိုင်မှုအရေးကြီးတယ်ဒီကတော့တုံ့တက်ပါ
ဟုတ်ကဲ့ပါချင်းပြပြဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူတွေဖြစ်တဲ့ဦးမမောင်ဆိုးဒေါက်တာရံမျိုးသိန်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စနေနေ့ဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပါစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00ရေဒီယိုစီစဉ်တွေမှာနားဆင်နိုင်လို့ VOA မြန်မာပိုင်းအင်တာနက်ဆန်နေတာဖြစ်တဲ့ varmis.voanews.com နဲ့ Facebook ဆန်နေတာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ဘာမှာကိုရိုနာဗိုင်းရပること့စ်ကူးစက်ပြန့်ပွားမှုအခြေအနေမှာလူပေါင်း 9.66 သန်းကျော်ပိုကူးခံထားရပြီးဖြစ်တယ်လို့သေဆုံးသူစုစုပေါင်း 42,000 ကျော်ဝန်းကျင်ရှိသွားပါပြီပြခဲ့တဲ့ရပိုင်းတွင်ပိုးကူးစက်မှုအခြေအနေဆိုတဲ့အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါကူးစက်မှုအများဆုံးဖြစ်ခဲ့ပြီးတော့24နာရီတွင်မှာရောဂါကူးစက်သူ 11,458 ဦးရှိပါတယ်။အခုဆိုရင်အိန္ဒိယမှာရောဂါကူးစက်မှုအတိပြုထားတာတွေမှာ 3,000 ကျော်သွားပြီဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ဆိုရင်သေဆုံးမှုကအခုချိန်ထိ 8,900 နာကတ်လာပါပြီ။အိန္ဒိယမှာဈေးဆိုင်တွေ shopping center တွေဆက်ရုံအလုပ်ရုံတွေနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပြန်ဖွင့်လှစ်တဲ့အချိန်မှာပဲခုလိုမျိုးပိုးကူးစက်မှုတွေမြင့်တက်လာတာပါတောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ49ယောက်ရှိခဲ့ပြီးတော့အဲ့ဒီထက်က44ယောက်ကလူရည်ထူထက်တဲ့ဆိုးမျိုးတော်တဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ဆိုးမျိုးတော်ဒေသခံတွေအနေနဲ့အခုသတင်းပတ်ကုံမှာဘဲမမသွားပဲအိမ်မှာနေနေဖို့နဲ့လူတွေပြင်ထွက်တာများလာတာကနေဗိုင်းရပ်စ်ပိုးကူးစက်တာတွေတဖန်ပြန်ပြီးတော့ကြဲကြဲပြင်းပြင်းဖြစ်လာမှာကိုစိုးရိမ်နေလို့ယောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲကပြောပါတယ်။ဩစတြေးလျနိုင်ငံတဝက်မှာလူမျိုးရေးခွဲခြားမှုစန့်ကျင်ကန့်ကွက်ပြီးတော့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့တောင်းဆိုပြီးတော့ဒီကနေ့ကျင်းပတဲ့ဆန္ဒပြပွဲတွေကိုလူတွေထောင်ထဲချီပြီးတော့ပါဝင်ခဲ့ကြပါတယ်။ပြည်내ခေါင်းဆောင်တွေကဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်မှုဒုတိယလှိုင်းဖြစ်လာမှာကိုစိုးရိမ်ရတဲ့အတွက်ဆန္ဒပြပွဲတွေမလုပ်ဖို့သတိပေးတဲ့ကြားကပဲဆန္ဒပြသူတွေကနှာခေါင်းဆီးမျက်နှာဖုံးတွေတက်တယောက်နဲ့တယောက်ခက်ခွက်ခွာအနေထားနဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့စနေနေ့မှာပဲ West Point စစ်တပ်ကသူဗွယ်နင်းသဘင်ခန်းနာမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်။ဗွယ်နင်းသဘင်ကျင်းပနေကြဘောလုံးအားကစားရုံထဲမှာမကျင်းပဘဲနဲ့စစ်တပ်ကသူရဲ့စီရေးပြခွင့်ပြုမှာကျင်းပမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမဖြစ်အောင်လုပ်တဲ့အနေနဲ့စစ်တပ်ကသူဗွယ်ရတင်တန်းစင်1,100ကိုတယောက်နဲ့တယောက်6ပေခွာမှာနေရာချထားပေးမှာဖြစ်ပြီးတော့သူတို့ရဲ့မိသားစုတွေတော့ဒီခန်းနာကိုတက်ရောက်ခွင့်မရပါဘူး။အမေရိကန်ပြည်အောင်စုမှာမေလ25ရက်နေ့ဖမ်းဆီးမှုတစ်ခုတွင်ရဲကအင်အားအလွန်ကျဉ်းသုံးလို့လူမဲမျိုးသားတို့သေဆုံးသွားရာကနေဆန္ဒပြပွဲတွေကြဲကြဲပြင်းပြင်းဖြစ်ခဲ့ပြီးတော့နောက်အခုနောက်ဆက်တွဲရိုက်ခတ်မှုဖြစ်နေအမေရိကန်မှာပြည်တွင်းစစ်အတွင်းကြော်စနစ်လိုလာတဲ့ပြည်နယ်7ခုပေါင်း Confederate သင်္ကေတရုပ်တုတွေတချို့ပြည်နယ်တွေမှာဖယ်ရှားဖြစ်ခဲ့ရပါတယ်။ VOA American နဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ38 kHz 9383လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ51 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးတနာကျော်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.